Welcome to the Voice of America in Burmese.
သတိမင်္ဂလာပြပြနဲ့ပြည်စုံနဲ့မနေ့ကင်းဖြစ်ကြပါလိမ့်ခင်ဗျာ VOA American တိုင်းရဲ့2019ခုနှစ်ဖေဖော်ဝါရီလ10ရက်တောက်ချနေမနေ့ကင်းအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေလိုင်းနှုန်းမီတာ30.40-48တို့ကနေတိုက်ရိုက်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်တင်ဆက်ပေးနေပါတယ်ခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ကင်းအစီအစဉ်တွေကိုတောင်းယူတင်ဆက်မှာပါ
မင်္ဂလာပါရှင်ကျမကခင်ရတပ်ပါဒီမနက်ခင်းသတင်းတွေကိုမဆူရင်ထွင်တဲ့သူညင်ညာပေးမှာပါဗင်နီဇွဲလားမှာသမ္မတနီကိုလတ်မာဒူရိုနှုတ်ထွက်ရေးအတွက်နှိမ့်နှံ့ရုံကလွဲပြီးတခြားဘာမှပြောစရာမရှိဘူးလို့ဘင်္ဂလားဒေ့ရှ်ဆိုင်ရာအထူးတန်တမန်ကပြောကြားလိုက်ပါလေဘင်္ဂလားဒေ့ရှ်နိုင်ငံနဲ့မြန်မာနိုင်ငံကဒုက္ခသည်တွေထပ်ပြီးတော့ဝင်မလာစေဖို့အတွက်နေဆက်ကိုပိတ်ထားလိုက်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးကပြောကြားလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုညောင်ဝင်းအောင်လေ
ဟုတ်ကဲ့ပါခင်ဗျာမတိမငြိမ်ဖြစ်နေသေးတဲ့ဗင်နီဇွဲလားနိုင်ငံရဲ့အခြေအနေနဲ့သမ္မတထရန့်နဲ့ကင်ဂျုံအွန်းတို့တွေ့ဆုံမဲ့အပေါ်မျှော်လင့်ချက်တွေကိုတင်ပြသွားဖို့ရှိသလိုကရယာပြည်နယ်မှာအငင်းပွားနေတဲ့ဗိုလ်ချုပ်ကျေးရုပ်ကိစ္စမှာအဖမ်းအဆီးတွေဘယ်လိုရှိနေပါသလဲ
ဒီဥပဒေနဲ့မညီညွတ်တဲ့အတွက်ဖယ်ရှားပေးဖို့နော်အဲ့လိုပြောတယ်ကျွန်တော်ကမဖယ်ရှားပေးနိုင်လို့ပြောတော့သူတို့ဟိုတရားဓမ္မပေါ့နော
်ဒီအကြောင်းသတင်းပေးဖို့ခြင်းနဲ့အတူစနပြဦးဆောင်သူကိုတူတီရဲ့ပြောကြားတဲ့ခုဒီကိုလည်းကြားဖို့ရှိပါတယ်နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုတင်ပြအောင်မှာပါအခုရင်ဆုံးတော့တောက်ကြနေမနေ့ကင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ကင်မြို့တက်နဲ့မတ်စုရင်ထွေတို့ပြောပြပေးပါအောင်ဗျာ
ဗင်နီဇွဲလားသမ္မတနီကိုလတ်မာဒူရိုကိုသူနှုတ်ထွက်ရေးဆိုင်ရာညှိနှိုင်းရုံမှာတပါတခြားဆွေးနွေးမှုတွေလုပ်ရမယ့်အချိန်ကတိတ်လွန်ခဲ့ပြီဖြစ်ကြောင်းဗင်နီဇွဲလားနိုင်ငံဆိုင်ရာအမေရိကန်အထူးတန်တမန်အယ်လီယတ်အေဘရမ်စ်ကပြောကြားလိုက်ပါတယ်မာဒူရိုမှာရုရှားနဲ့ကျူဘာကမိတ်ဆွေတွေရှိနေတယ်လို့အမေရိကန်နိုင်ငံခြားရေးဌာနမှာအထူးတန်တမန်အေဘရမ်စ်ကစက်သပရင်းတွေကသတင်းတောက်တွေကိုပြောပါတယ်ဒါအပြင်သူ့ကိုနိုင်ငံရေးခေါ်လွန်ခွင့်ပေးမယ်လို့ကမ်းလှမ်းခဲ့တဲ့တခြားနိုင်ငံအများပြားလည်းရှိနေပါတယ်လို့ပြောပါတယ်ဒါပေမဲ့ဘယ်နိုင်ငံတွေလဲဆိုတာကိုတော့နာမည်ထုတ်ပြီးတော့မပြောပါဘူးဗင်နီဇွဲလားနိုင်ငံမှာဖွဲ့စည်းပုံအခြေခံဥပဒေအသစ်ရွေးဆိုဖို့အတွက်လုပ်ရမယ်ဖွဲ့စည်းပုံကြီးလာခံအဖွဲ့ဝင်တချို့ရဲ့ပြည်ဝင်ခွင့်ဗီဇာတွေကိုအမေရိကန်ပြည်ထောင်စုကနေပြန်ပြီးရုပ်သိမ်းကြောင်းနဲ့ချိန်ညားခဲ့ပါတယ်2018လုံးကသမ္မတမာဒူရိုကျင်းပပေးခဲ့တဲ့ရွေးကောက်ပွဲဟာသူတင်ကျင်တဲ့အမတ်ကိုတင်လို့ရအောင်ဖန်တီးထားတာဖြစ်ကြောင်းအတိုက်ခံတွင်တဲ့ဗင်နီဇွဲလားနိုင်ငံသားအများပြားကပြောပါတယ်။တစ်ချိန်တည်းမှာပဲသူ့ကိုယ်သူယာယီသမ္မတအဖြစ်ကြီးညာထားတဲ့အတိုက်ခံခေါင်းဆောင်ဟွမ်ကွာရီရိုရဲ့ပန်ကြားချက်အရအမေရိကန်ဘက်ကစားနပ်ရိက္ခာတွေဆေးပစ္စည်းနဲ့တခြားလူသားချင်းစာနာမှုဆိုင်ရာအထောက်အကူပစ္စည်းတွေကိုဗင်နီဇွဲလားနိုင်ငံနဲ့ပေးပို့ဖို့အတွက်လုပ်နေပြီလို့လည်းအမေရိကန်နိုင်ငံခြားရေးဌာနကပြောပါတယ်။ဒါအပြင်အထောက်အကူပစ္စည်းတွေပေးပို့တာကိုခွင့်ပြုဖို့လဲဗင်နီဇွဲလားလုံခြုံရေးတပ်တွေကိုတောင်းဆိုခဲ့ပါတယ်။သမ္မတမာဒူရိုကကိုလံဘီယာနဲ့ဗင်နီဇွဲလားကိုဖျက်တဲ့တရားမှာအထောက်အကူပစ္စည်းတွေဝင်လာလို့မရအောင်တားဆီးဖို့အတွက်စစ်တပ်ကိုအမိန့်ပေးထားတယ်လို့ကြီးမားတဲ့တင့်ကားတစ်စင်းနဲ့ကုန်ပစ္စည်းတင်ပို့တဲ့ကွန်တိန်နာကြီးနှစ်ခုကိုတရားလယ်မှာချထားပြီးပစ္စည်းတွေပို့လို့မရအောင်ပိတ်ဆို့ထားပါတယ်။သမ္မတဒေါ်နယ်ထရမ့်ကတော့ဗင်နီဇွဲလားကိုစီးရီးယားဝင်ရောက်မှုဟာရွေးချယ်စရာတစ်ခုဖြစ်နေပြောကြားထားတာပါ
။ American Outlook တော်မှာဒီမိုကရက်တွေအားကောင်းလာပြီးဥတီလှုပ်ဆောင်လာတဲ့သမ္မတရဲ့ဗန်ဒါရဲ့စီးပွားရေးလုပ်ရက်တွေအပေါ်စုံစမ်းစစ်ဆေးမယ်ဆိုတဲ့ကိစ္စကိုဒေါ်နယ်ထရမ့်ကပယ်ချလိုက်ပါတယ်။ Outlook တော်စုံစမ်းရေးကော်မတီဥက္ကဋ္ဌ Adam Schiff ကိုထုံးနှံဝေဖန်ရင်2016ရွေးကောက်ပွဲကာလတုန်းကရုရှားနဲ့ဆက်ဆက်ခဲ့တယ်ဆိုတဲ့ကိစ္စလုံးဝမရှိခဲ့သလိုအခုတခါလဲသူ့ရဲ့ဗန်ဒါရေးပုံကိုရေးအဆဆအရာရာကိုအကြောင်းမဲ့အပြစ်ရှာပြီးကတိကအောက်ဖြစ်အောင်လုပ်နေတယ်လုပ်နေတာဖြစ်တယ်လို့လဲဒေါ်နယ်ထရမ့်ကဆိုပါတယ်သူ့အရင်ဒီမိုကရက်သမ္မတဘရက်အိုဘားမားကို Republican အမတ်တွေကစုံစမ်းစစ်ဆေးမှုတခါမှမလုပ်ခဲ့ဘူးလို့လဲသူကမှားယွင်းစာပြောကြားခဲ့ပါတယ်ဒီလိုလုပ်နေရင်အစိုးရလုပ်ငန်းကိုလုပ်ဖို့ရအချိန်မရှိတော့ဘူးလို့လဲဆိုပါတယ်သမ္မတထရမ့်ကစုံစမ်းစစ်ဆေးရေးကိစ္စနဲ့ပတ်သက်ပြီးဒီလိုတုံ့ပြန်တာဟာသမ္မတရဲ့အခွန်ပေးဆောင်မှုကိစ္စအပေါ်အောက်လွတ်တော်ကော်မတီတစ်ခုကကြာတာရင်းနေမှာကြားနာခဲ့ပြီးတဲ့နောက်ပေါ်ထွက်လာတာဖြစ်ပါတယ်။တကယ်တော့အခွန်ပေးဆောင်မှုကိစ္စဟာကိုရီးလျှို့ဝှက်ချက်ဖြစ်ပေမဲ့အောက်လွတ်တော်ဥက္ကဋ္ဌကဥပဒေနဲ့အညီရယူစုံစမ်းခွင့်ရှိပါတယ်
။ဆူဒန်နိုင်ငံမှာအစိုးရဆန့်ကျင်ဆန္ဒပြသူတွေပေါ်မှာချိန်မုံမှုဟာ အမေရိကန်နဲ့ဆူဒန်တို့ရဲ့လက်ရှိအဆင်ပြေနေတဲ့ပုံမှန်ဆက်ဆံရေးကိုအနှောက်အယှက်ဖြစ်လာနိုင်စေတယ်လို့စောင့်ကြည့်သုံးသပ်သူတွေကပြောပါတယ်။အခြေခံစားကုန်ဖြစ်တဲ့ပေါင်မုံနဲ့လောင်စာဆီဈေးတွေတက်နေပြီးငွေကြေးဖောင်းပွားမှုကမြင့်မားလာတဲ့အတွက်ဒီဇင်ဘာလ19ရက်နေ့ကစပြီးဆန္ဒပြမှုတွေတွေ့လာရတယ်လို့ဂျပန်ဖန်ဆီထိန်းသိမ်းမှုတွေနဲ့အသက်ခံရမှုတွေရှိနေတယ်လို့ VOA အပါအဝင်သတင်းဌာနတွေနဲ့လူခွင့်ရေးအဖွဲ့တွေကပြောပါတယ်။မျိုးရောကာတွန်းရဲ့လမ်းမတွေပေါ်မှာစက်တပရင်းနေသည့်ဆန္ဒပြမှုတွေကဆက်ပြီးရှိနေစေပါဖန်ဆီးထားတဲ့တက်ကြွလှုပ်ရှားသူတွေကိုလွှတ်ပေးဖို့နဲ့ကာလာတာရှီတမရတာဝန်ယူနေတဲ့တမရအိုမာအယ်ဘရှာနှုတ်ထွက်ပေးဖို့အတွက်တောင်းဆိုနေကြတာဖြစ်ပါတယ်တမရဘရှာကတော့နှုတ်ထွက်ပေးဖို့အတွက်ညှင်းဆိုထားပါတယ
်ယီမန်နိုင်ငံမှာရှိတဲ့လူလေးသားနီးပါးစားနိုင်တဲ့ကောက်ဘဲသီးနှံတွေတူလောင်ထားတဲ့နေရာကိုလမ်းဖွင့်ပေးဖို့ဟူတီတပုံအဖွဲ့ကိုကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုအကြီးအကဲကတာတာရင်းနေကတောင်းဆိုလိုက်ပါတယ်ဟူတီသာစိတ်ကမ်းညွန်နာမှာတူလောင်ထားတဲ့ဂျုံစပါးတွေကပျက်စီးတော့မှာဖြစ်ပါတယ်လူသားချင်းစာနာထောက်ထားမှုအကြီးအကဲမာ့ခ်လိုခေါ်ကကုလသမဂ္ဂကဟူတီတာစိတ်ကမ်းမှာရှိတဲ့ပင်လယ်နီနားကတိတ်ဆက်တွေကိုစက်တင်ဘာ2018ခုနှစ်ထဲကဖွင့်မပေးနိုင်တာကျွန်တော်သိပြီးစိုးရိမ်နေတယ်။လူပေါင်း10တန်းနီးပါးအငတ်ဘေးကိုကြုံရတော့မယ့်အခြေအနေဖြစ်နေပေမဲ့လူပေါင်း4တန်းနီးပါးတစ်လကြာစားနိုင်တဲ့ကောက်ဘဲသီးနှံတွေကိုအသုံးမပြုနိုင်ပါဘူး။ဒီကောက်ဘဲသီးနှံတွေက4လကြာမယ်ဆိုရင်တူလောင်ရုံတွေထဲမှာပျက်စီးသွားနိုင်တယ်လို့ပြောပါတယ်။ဟူတီတာစိတ်ကမ်းမြို့အတွင်းစိတ်ကမ်းမြို့အတွက်အပြစ်အခက်ရက်ဆဲဖို့ဥတီတဲ့ဆွေးနွေးပွဲကိုဆွီဒန်နိုင်ငံစတော့ခ်ဟ ோம் မြို့မှာမလုပ်ခင်နိုဝင်ဘာလမှာဆော်ဒီဦးဆောင်တဲ့ညွန့်ပေါင်းအဖွဲ့ကဟူတီတပုံတွေကိုနောက်ဆုံးထိုးစစ်ဆင်ပြီးပင်လယ်နီနားကတိတ်ဆက်ရှိတဲ့နယ်မြေတွေကိုပြန်ရယူခဲ့ပါတယ်ဒါပေမဲ့ဟူတီတပုံတွေကတူလောင်ယုံတွေရှိတဲ့လမ်းကြောင်းကိုထိမ့်ချုပ်ထားပြီးကုလသမဂ္ဂဝန်ထမ်းတွေမသွားရောက်နိုင်အောင်လမ်းတွေပိတ်ဆို့ခဲ့တာဖြစ်ပါတယ်။ကုလသမဂ္ဂစားနပ်ရိက္ခာအဖွဲ့ WFP ကယီမန်ပြည်သူ10တန်းနီးပါးကိုတစ်လတစ်ခါအထောက်အပံ့တွေပေးနေပါတယ်။သူတို့ကလူတန်းပေါင်း12တန်းအထိပို့တိုးပြီးကူညီသွားဖို့ရှိပါတယ်။
UAE American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နိုင်ကနေ9နိုင်အထိတိုင်းဒိုမီတာ32 kHz 9335တိုင်းဒိုမီတာ40 kHz 9483ညတိုင်းဒိုမီတာ48 kHz 6753ညဒုတိယနိုင်ဝက်မှာတိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ UAE American တာကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ရခိုင်ပြည်နယ်ထဲမှာတိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံတဲကိုဒုက္ခသည်တွေနောက်ထပ်တင်းရှောင်မလာအောင်ကြိုးစားတဲ့အနေနဲ့ဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံနယ်စပ်ကိုပိတ်ခဲ့တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီး AK Abdul Momon ကပြောကြားလိုက်ပါတယ်။ဒါပြင်မြန်မာစစ်တပ်ကအရင်ကမွတ်စလင်တွေကိုတိုက်ခိုက်ခဲ့တယ်နဲ့အခုတော့ဗုဒ္ဓဘာသာဝင်ဟိန္ဒူတွေနဲ့တိုင်းရင်းသားတွေကိုပါပြစ်မှတ်ထားတိုက်ခိုက်လာတယ်လို့လည်းနိုင်ငံခြားရေးဝန်ကြီးမိုမန်ကဝေဖန်ခဲ့ကြောင်း Times of India သတင်းမှာဖော်ပြထားပါတယ်။ရခိုင်ပြည်နယ်ထဲမှာရခိုင်လက်နက်ကိုင်တပ်ဖွဲ့ AA နဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲတွေဖြစ်ပွားနေတာကြောင့်ဗုဒ္ဓဘာသာဝင်နဲ့ဟိန္ဒူတွေပါဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးလာနေကြတာဖြစ်ပြီးဘင်္ဂလားဒေ့ရှ်ဘက်ကနောက်ထပ်ဒုက္ခသည်တွေထပ်ပြီးတော့လက်မခံနိုင်တော့တဲ့အတွက်နေဆက်ကိုပိတ်ထားရတယ်လို့လည်းအိန္ဒိယနိုင်ငံကခီးမထွက်ခွာခင်ဝန်ကြီးမိုမန်ကသတင်းတောက်တွေကိုပြောပါတယ်ဘင်္ဂလားဒေ့ရှ်ကသူ့နယ်စပ်မှာလမ်းဖွင့်ပေးထားတဲ့အတွက်ဒုက္ခသည်တွေတစ်လှည့်ကြီးဝင်ရောက်နေတာဖြစ်ပြီးတော့အခုတော့တခြားနိုင်ငံတွေကပါသူတို့နယ်စပ်တွေကိုလမ်းဖွင့်ပေးထားမယ်ဆိုပိုကောင်းမှာဖြစ်ကြောင်းလည်းပြောပါတယ်။တချိန်တည်းမှာပဲဘင်္ဂလားဒေ့ရှ်နယ်ခြားစောင့်တပ် BGB ကလည်းမြန်မာနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ဘန်ဒရာဗင်ပြည်နယ်ရူမာဒေသမှာအင်အားဖြည့်ဖို့အတွက်တပ်တွေကိုဆစ်လွတ်ထားတယ်လို့ပြောပါတယ်။မကြခင်ရက်တွေအတွင်းဗုဒ္ဓဘာသာဝင်မိသားစု38စုအပါအဝင်မြန်မာနိုင်ငံသား150လောက်နေဆက်ကြော်ဖြတ်ပြီးဝင်ရောက်လာတယ်လို့ဘင်္ဂလားဒေ့ရှ်ရဲတွေကပြောပါတယ
်ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာ UNHCR အထူးတန်တမန်အင်ဂျလီနာဂျိုလီဟာရိုဟင်ဂျာဒုက္ခသည်တွေကိုတောက်လျှောက်ကူညီထောက်ပံ့သွားဖို့နဲ့ဒီဒုက္ခသည်တွေနိုင်ငံမဲ့ဖြစ်နေတာတွေအိုးအိမ်စွန့်ပစ်ပြီးတော့ထွက်ခွာနေရတဲ့ကိစ္စတွေကိုအဆုံးသတ်နိုင်ဖို့အတွက်လိုအပ်တာလှုပ်ဆောင်ဖို့မြန်မာအစိုးရကိုဘင်္ဂလားဒေ့ရှ်ခရီးစဉ်ပြီးဆုံးချိန်မှာတိုက်တွန်းလိုက်ပါတယ်။ဗုဒ္ဓဟူးနေ့ကဒါကာမြို့တော်မှာဝင်ကြီးချုပ်ရှိတ်ဟာစီနာနဲ့နိုင်ငံသားရေးဝင်ကြီးအက်ဒယ်မိုမန်တို့ကိုတရားဝင်တွေ့ဆုံခဲ့ပါတယ်။ ဒီတွဲဆောင်ရမှာဩဂုတ်လ2018ခုနှစ်ကစပြီးဒုက္ခသည်ပေါင်း9သိန်းကျော်ကိုရရရောရောလက်ခံထားတဲ့အတွက် UNHCR ကကျေးဇူးတင်ကြောင်းပြောခဲ့ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေဂုံတိတ်ခါရှိရှိဘင်္ဂလားဒေ့ရှ်မှာနေနိုင်ဖို့နဲ့ဒီပြဿနာအဆုံးသတ်ရေးကိုလည်း UNHCR အနေနဲ့ဆက်လက်ပြီးတော့ထောက်ခံသွားမယ်ဆိုတာလည်းပြောကြခဲ့ပါတယ်။ကလေးတွေပညာရေးနဲ့အနာဂတ်ရေးအတွက်လည်းစိုးရိမ်တယ်လို့ပြောခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်မှာလူသားချင်းစာနာမှုအတွက်2019ခုနှစ်ပူရဲအစီအစဉ်ဖြစ်တဲ့အလှငွေကောက်ခံမှုအစ်စ်မပြုတ်လောက်ခင်အေဂျလီနာဂျိုလီအခုလိုတွားရောက်ခဲ့တာဖြစ်ပါတယ်။ဒီအလှငွေကောက်ခံမှုမှာအမေရိကန်ဒေါ်လာတန်920ရရှိနိုင်မှုမျှော်လင့်ပြီးတော့ဒါဟာရိုဟင်ဂျာဒုက္ခသည်တွေနဲ့ဘင်္ဂလားဒေ့ရှ်ဒေသခံလူအဖွဲ့အစည်းတွေကိုလိုအပ်ချက်တွေဖြည့်ဆည်းနိုင်မှုဖြစ်ပါတယ
်။ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးခိုလုံနေကြတဲ့ရွန်ဂျာရီဌာနပြန်ရေးအတွက်မြန်မာစွာကိုအိန္ဒိယကနေဂျာဝန်ပြောကြားပေးဖို့အိန္ဒိယကို၃ရက်ခီးတွားရောက်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံချိုင်းဝင်ကြီးအဗ်ဒူမိုမန်ကအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကိုချက်တပြေးနေမှာပန်ကြားလိုက်ကြောင်းအိန္ဒိယကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်။မကြာသေးခင်ကမှနိုင်ငံချိုင်းဝင်ကြီးဖြစ်လာတဲ့အဗ်ဒူမိုမန်ကဘင်္ဂလားဒေ့ရှ်နိုင်ငံအတွက်ဝန်ထုပ်ဝန်ဘိုးဖြစ်နေတဲ့ဒုက္ခသည်တွေကိုအိန္ဒိယနဲ့တရုတ်လိုအိန္ဒိယနိုင်ငံတွေကလက်ခံပေးရတဲ့ပန်ကြားခဲ့တာပါ။အင်ဂျီအဆူကရွန်ဂျာရီအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးခဲ့တာအတွက်ကျေးဇူးတင်တယ်လို့ဒီဒုက္ခသည်တွေနေရာချင်းကိုအစောဆုံးပြန်နိုင်ရေးအတွက်အကူအညီပေးဖို့ပါဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးကပြောကြားခဲ့တာပါ။အင်ဂျီဝန်ကြီးချုပ်မိုးရီကလည်းဒီကိစ္စနဲ့ပတ်သက်ပြီးအင်ဂျီရဲ့ပူးပေါင်းဆောင်ရွက်မှုရမှာဖြစ်ကြောင်းအာမခံခဲ့ပါတယ်။
တောင်ကိုရီးယားဖြောင်ကျောင်းမြို့မှာပြီးခဲ့တဲ့နှစ်ကကျင်းပခဲ့တဲ့ဆောင်းရာသီအိုလံပစ်ကစားပွဲမှာအသက်အငယ်ဆုံးနဲ့ရွှေတစိမ့်စုကိုစုခူးခဲ့တဲ့အသက်18နှစ်အရွယ်ကလိုရင်းကင်ဟာလာမက်နှစ်ပညာသင်နှစ်မှာပရင်စတန်တက္ကသိုလ်ကိုစတင်တက်ရောက်မှာဖြစ်ပါတယ
်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ကင်မျိုးတက်နဲ့မတ်စုရင်ထွေးတို့ပြောပြခဲ့ကြတာပါခင်ဗျာမြန်မာပြည်ဆိုင်ရာသတင်းလွှာတွေမတင်ဆက်ခင်အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းလွှာတွေကိုပြောပြသွားမှာဖြစ်ပါတယ်တိုင်းပြည်ရဲ့အနာဂတ်အတွက်ဗင်နီဇွဲလားပြည်သူတွေဆုံးဖြတ်ကြဖို့ဥရောပသမဂ္ဂနဲ့လက်တင်အမေရိကနိုင်ငံတွေကတိုက်တွန်းတောင်းဆိုလိုက်ကြပါတယ်လူသားချင်းစာနာမှုအကူအညီတွေပေးဖို့ကြိုးစားမှုမှန်သမျှကိုနေဆက်ကနေတားဆီးပိတ်ပင်ထားဖို့လဲလက်ရှိဗင်နီဇွဲလားသမ္မတမာဒူရိုကစစ်တပ်ကိုအမိတ်ထုတ်ထားပါတယ်။ဗင်နီဇွဲလားကအခြေအနေတွေကိုအကြောင်းမယ်တန်ပေးပို့တဲ့သတင်းလွှာကိုကိုကျော်ဝင်ကပြောပြမှာပါ
။ဗင်နီဇွဲလားနိုင်ငံရဲ့စီးပွားရေးနဲ့နိုင်ငံရေးအကျပ်တဲတွေကနိုင်ငံတကာတန်တမာအတိုင်းဝိုင်းအတွက်တော်တော်အလုရှုပ်သွားစေတာဖြစ်ပြီးအမေရိကန်ပါဝင်တောင်နဲ့မြောက်အမေရိကတိုက်အတွင်းမှာတန်တမာနေရဲ့ဗင်နီဇွဲလားအရေးဆွေးနွေးပွဲတွေအခုတလောဇက်တိုက်လုပ်နေကြပါတယ်။မနေ့ကကြာသပတေးနေ့တုန်းကပဲဥရောပနဲ့လက်တင်အမေရိကန်တန်တမာနေရဲ့ဗင်နီဇွဲလားအရေးဆွေးနွေးပွဲတစ်ခုကိုဥရုဂွေးနိုင်ငံမှာကျင်းပခဲ့ပါတယ်။ဗင်နီဇွဲလားနိုင်ငံမှာဖြစ်ပေါ်နေတဲ့အကျပ်တဲတွေရဲ့အခြေခံအကြောင်းရင်းတွေကိုနီလန်တစ်ခုနဲ့ဖြည့်ရှင်းလို့မဖြစ်နိုင်ဘူးလို့ EU ဥရောပသမဂ္ဂကလက်ခံထားတဲ့အကြောင်းဥရောပသမဂ္ဂရဲ့ထိပ်တန်းတန်တမန်ဖက်ဒရီကာမိုဂါရီနီကပြောပါတယ
်။ The group aims to forge a common international approach to support a peaceful
ဗင်နီဇွဲလားမှာကြုံနေရတဲ့အကျပ်တဲကိုဗင်နီဇွဲလားပြည်သူတွေရဲ့ကိုယ်ပိုင်ဖြည့်ရှင်းမှုနဲ့ဒီမိုကရေစီကြကြလှုပ်ဆောင်နိုင်ရေးငြိမ်းချမ်းတဲ့နည်းလမ်းနဲ့ဖြစ်ပေါ်အောင်နိုင်ငံတကာဘုံသဘောတူညီချက်အတိုင်းဆောင်ရွက်ဖို့ဥရောပသမဂ္ဂကရည်ရွယ်ပြီးအားပေးလှုပ်ဆောင်နေပါတယ်။ဗင်နီဇွဲလားနိုင်ငံရဲ့အကျပ်တဲကိုဖြည့်ရှင်းရေးမှာအင်အားသုံးဖြည့်ရှင်းမှုတွေမပါဘဲထင်သာမြင်သာရှိပြီးခိုင်မာယုံကြည်ရမယ်။သမရရွေးကောက်ပွဲကိုဗင်နီဇွဲလားဖွဲ့စည်းပုံဥပဒေနဲ့အညီကျင်းပနိုင်ရေးကိုလည်းဥရောပသမဂ္ဂကတိုက်တွန်းပါတယ်
။အကြမ်းဖက်မှုတွေနိုင်ငံသားတိုင်းပြည်တွေကဂျာဝင်ဆွတ်ဖက်တာတွေမပါဘဲနဲ့ဗင်နီဇွဲလားပြည်သူတွေကိုယ်တိုင်ကိုယ်နိုင်ငံရေးကိုဖြည့်ရှင်းတာမျိုးကိုလိုလားတဲ့အကြောင်းဖက်ဒရီကာမိုဂါရီနီကပြောပါတယ်။ဥရုဂွေးနိုင်ငံရဲ့မြို့တော်မွန်တေဗီဒီယိုမှာနေတုန်းကကျင်းပတဲ့ဗင်နီဇွဲလားရေးနိုင်ငံတကာအစည်းအဝေးကိုဥရုဂွေးသမရတာဘရီဗက်ကွက်စ်ကကမက်ထာလို့ကျင်းပပေးတာဖြစ်ပြီးစပိန်၊အီတလီ၊ပေါ်တူဂီနဲ့ဆွီဒင်အပါအဝင်နိုင်ငံ14ခုကခေါင်းဆောင်တွေတက်ရောက်ဆွေးနွေးခဲ့ကြပါတယ်။ဒီစည်းဝေးဟာကနေဒါနိုင်ငံအော်တဝါမြို့တော်မှာတနင်္လာနေ့ကကျင်းပခဲ့တဲ့ဗင်နီဇွဲလားဆိုင်ရာနိုင်ငံတကာအရေးပေါ်စည်းဝေးအပြီးနှစ်ရက်အကြာမှာကျင်းပတာဖြစ်ပါတယ်။ကနေဒါနိုင်ငံကစည်းဝေးမှာတော့ဗင်နီဇွဲလားရဲ့အကျပ်တဲကိုညီညွတ်စွာဖြည့်ရှင်ရေးလက်တင်အမေရိကနိုင်ငံ14ခုနဲ့ဖွဲ့စည်းထားတဲ့လီမာလို့ခေါ်တဲ့အဖွဲ့ကကိုယ်စားလှယ်လဲတက်ရောက်ခဲ့ကြပါတယ်။အဲ့ဒီစည်းဝေးမှာတော့လီမာအဖွဲ့ဝင်14နိုင်ငံမှာ17နိုင်ငံကဗင်နီဇွဲလားရဲ့တိုက်ခိုက်ခေါင်းဆောင်ဟွန်ဂွိုက်ဒိုကိုထောက်ခံတဲ့အကြောင်းကြေညာခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုမှလည်းဗင်နီဇွဲလားအရေးလွှတ်တော်အတွင်းကျန်းမာမှုတရက်ကျင်းပခဲ့ပါတယ်။န ိုင်ငံကအတိုင်းဝန်းရဲ့ဝန်ဝန်ပံ့ပိုးမှုနဲ့ဗင်နီဇွဲလားပြည်သူတွေဥဆောင်တဲ့ဒီမိုကရေစီကူးပြောင်းကိုငြင်းငြင်းချမ်းချမ်းနဲ့ဖြစ်ပေါ်လာလိမ့်မယ်လို့မျှော်လင့်ရတဲ့အကြောင်းအမေရိကန်တောင်ပိုင်းစစ်ဌာနချုပ်ရဲ့ရေးသားဗိုလ်ချုပ်ကြီး Craig Feller ကအထက်လွှတ်တော်စစ်ဘက်ဆိုင်ရာဝန်ဆောင်မှုလုပ်ငန်းများဆိုင်ရာကော်မတီကိုပြောကြားခဲ့ပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကလည်းဗင်နီဇွဲလားအတိုက်ခံခေါင်းဆောင်ဟွန်ကွိုက်ဒိုကိုဥဆောင်ပြီးတော့အားပေးထောက်ခံနေတဲ့အကြောင်းရေးသားဗိုလ်ချုပ် Craig Feller ကပြောပါတယ်။ဗင်နီဇွဲလားနိုင်ငံမှာရှိတဲ့အမေရိကန်နိုင်ငံသားတွေကိုဘေးကင်းရာကယ်တင်မှုထက်လွန်ပြီးတော့စစ်ရေးအရလှုပ်ဆောင်မှုတွေရှိမှဆိုရင်တော့လွှတ်တော်နဲ့တိုင်ပင်ညီနိုင်ရလိမ့်မယ်လို့လွှတ်တော်အမတ်တွေကရေးသားဗိုလ်ချုပ်ကိုပြောထားပါတယ်။ဗင်နီဇွဲလားနိုင်ငံတွင်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေရေးပေါ်လိုအပ်နေတာကြောင့်နိုင်ငံတကာကအကူအညီတွေပေးနေပါတယ်။ဒါပေမဲ့ဒီအကူအညီတွေကိုတားမြစ်ဖို့လက်ရှိဗင်နီဇွဲလားရဲ့သမ္မတမာရူဒိုကအမိန့်ထုတ်ထားပါတယ်။ဗင်နီဇွဲလားနဲ့ကပ်ရက်ကိုလံဘီယာနိုင်ငံရဲ့နေဆက်မှာရှိတဲ့တရားတစ်ခုပေါ်မှာအကူအညီပေးရေးအဖွဲ့တွေကိုဗင်နီဇွဲလားတပ်ဖွဲ့တွေရဲ့တားဆီးမှုတွေကမနေ့တုန်းကထိဆက်ပြီးတော့ရှိနေတော့မှာပဲ။အဲ့ဒီတရားဟာနှစ်နိုင်ငံကြားမှာအရေးပါတဲ့သုံးလမ်းသွားတရားတစ်ခုဖြစ်ပြီးအဲ့ဒီတရားတစ်ခုစီရဲ့အလဲကောင်မှာတော့ကွန်တိန်နာကွန်တိန်တက်တာကြီးတွေကိုပိုတဖူးနေကကလန့်ဖြတ်ပိတ်ဆို့ချထားပြီးလက်နက်ကင်အဆောင်ချက်တွေလည်းအဲ့ဒီနေရာတစ်ဝိုက်မှာကင်းလဲ့နေကြတာပါ
။ဗင်နီဇွဲလားအခြေအနေကိုကိုကြောင်လင်းပြောပြသွားတာပါ။အခုတော့အများစိတ်ဝင်စားနေတဲ့ကမ္ဘာထိပ်သီးဆွေးနွေးပွဲကိစ္စတင်ပြပါမယ်။အမေရိကန်သမ္မတဒိုနယ်ထရမ့်ကအင်္ဂါနေ့ကပြောကြားတဲ့သူ့ရဲ့နိုင်ငံတော်အခြေပြမေကွန်းထဲမှာမြောက်ကိုရီးယားခေါင်းဆောင်ခင်ဂျွန်ဦးနဲ့ဘယ်တော့တွေ့ဆုံမယ်ဆိုတာကိုကြေညာလိုက်ပါတယ်။နိုင်ငံရေးအကဲခတ်တီတာကတော့ဒီကြေညာလိုက်တဲ့အပေါ်အာအမတင်ကြပါပဲ။အခြားပြောဆိုချက်တွေအပေါ်မှာတော့အာအတင်ကြကြပါတယ်။စတီဗ်မေလာရဲ့သတင်းပေးပို့ထားတာကိုတော့ကိုရန်နိုင်ကပြောပြမှာပါ။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူနဲ့မြောက်ကိုရီးယားခေါင်းဆောင်ခင်ဂျွန်ဦးတို့နောက်တစ်ချိန်ဘယ်တော့တွေ့မယ်ဆိုတာကိုပြီးခဲ့တဲ့အင်္ဂါနေ့ကပြောကြားခဲ့တဲ့နိုင်ငံတော်အခြေပြမိန့်ခွန်းထဲမှာပြောကြားလိုက်ပါတယ
် Much work remains to be done but my relationship
ဆရာရီတော်များများတော့ကြံပါသေးတယ်ဒါပေမဲ့ကျွန်တော်နဲ့ကင်ဂျုံအွင့်ရဲ့ဆက်ဆံရေးကကောင်းပါတယ်ကျွန်တော်နဲ့အုတ်ထခင်တို့ဖေဖော်ဝါရီ28နဲ့28ကြာရင်ဗီယက်နမ်မှာတွေ့မှာပါအ
မေရိကန်နဲ့မြောက်ကိုရီးယားနိုင်ငံရဲ့အခုတွေးဆုံဆွေးနွေးမှုကနေတိုးတက်မှုတစုံတရာဖြစ်ပေါ်လာနိုင်မယ်လို့တောင်ကိုရီးယားဆိုရအနေနဲ့မျှော်လင့်ကြောင်းတောင်ကိုရီးယားသမ္မတပျော်ကွန်ရကင်အီချွန်းကပြောပါတယ
်ဖုခန်ကမီကုကီ새로운역사를써나가기에
ဗီယက်နမ်နိုင်ငံမြောက်ကိုရီးယားနဲ့အမေရိကန်ကြားတမိုင်းမှတ်တမ်းတစ်ခုဆက်ထုတ်နိုင်မှုအတွက်အကောင်းဆုံးနေရာဖြစ်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ
်အမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်နှစ်ဦးရဲ့ဒုတိယအကြိမ်ထိပ်သီးဆွေးနွေးပွဲလုပ်ဖို့ဗီယက်နမ်နိုင်ငံကိုရွေးချယ်ရတာဟာထူးခြားတယ်လို့ Top Tech ကတော့ဆောင်ယွန်းလီကဗီယိုကို Skype ကတဆင်ပြောပါတယ
် Kim Il-sung in 1975
မြောက်ဗီယက်နမ်ကတောင်ဗီယက်နမ်ကိုသိမ်းပြီးအမေရိကန်တပ်တွေတောင်ပိုင်းကနေထွက်ခွာပြီးတဲ့နောက်မှာမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်ဆွန်းဟာ1985ခုနှစ်ကဗီဂျင်းကိုတောက်ခဲ့ပါတယ်။အဲဒီမှာတရုတ်ကောင်းဆောင်မော်စီတုံးနဲ့တခြားထိပ်တန်းကောင်းဆောင်တွေနဲ့တွေ့ပြီးဗီယက်နမ်တောင်ပိုင်းမှာမြောက်ပိုင်းကလုခဲ့တာမျိုးလုပ်လို့ရအောင်သူ့ကိုအကူအညီပေးဖို့တောင်းဆိုခဲ့ပါတယ်။မြောက်ကိုရီးယားအတွက်တော့ဒါကပြည်စုံတဲ့ဗီယက်နမ်ပုံစံပါ
။ဒါပြင်ခုလာမဲ့ဒီဆွေးနွေးပွဲကိုနေ့ရက်ကြာလုပ်မဲ့ကိစ္စကလည်းစိတ်ဝင်စားစရာကောင်းတယ်လို့မျိုးသားဂျိုးစီဝါဌာနက Harry Kazianis က VOE ကိုပြောပါတယ်
။ That tells me something big is in the works.
ဒါကိုကြီးကြီးအဖြစ်တကူကူတော့ကြီးကြီးမှလုံနေရဆိုတာကိုပြနေပြီးတော့ကျွန်တော်အနေနဲ့လည်းဒါကိုစိတ်ထက်ကသိနေပါတယ်။ငင်းငယ်ကြီးကျင်ညာနိုင်ဖို့အတွက်လုံနေတယ်လို့ကျွန်တော်တော့ထင်ပါတယ်။မြောက်ကိုရီးယားဘက်ကအမေရိကန်ကိုရောတောင်ကိုရီးယားကိုရောနောက်သူတို့ပြောတာကိုနားထောင်မဲ့နိုင်ငံတွေအားလုံးကိုသူတို့ကိုအရေးယူပိတ်ဆို့မှုတချို့ကိုပြန်ရုပ်သိမ်းပေးဖို့အလေးနဲ့ထားပြီးတော့ပြောနေပါတယ်
။မြောက်ကိုရီးယားနိုင်ငံဟာသူ့ရဲ့နျူကလ িয়ার နဲ့ပယ်ထိန်ဒုံးလက်နက်တွေကိုတိုက်ခိုက်ဖျက်ဆီးခြင်းမခံရအောင်လုပ်နေတယ်လို့ကုလသမဂ္ဂရဲ့ရှေ့ဝက်အစီရင်ခံစာထွက်ပေါ်လာနေချိန်မှာပဲအခုလိုထိပ်သီးဆွေးနွေးပွဲကျင်းပဖို့ဖြစ်လာခဲ့တာဖြစ်ပါတယ်ခင်ဗျာ
။တော်ရရှင်များရှင်။၂008ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုပြင်ဆင်ရေးဦးပေါင်းကော်မတီတို့ရဲ့ဖွဲ့စည်းမဲ့အစီအစဉ်ကိုလွှတ်တော်ကမဲခွဲအတည်ပြုလိုက်ပါပြီ။အခြေခံဥပဒေပြင်ဆင်ရေးလွှတ်တော်မှထောက်ခံမှုရဖို့လိုအပ်တဲ့တက်မတော်သားကိုစလဲတွေကတော့အစိုးတင်ချိန်မှာကန့်ကွက်တာတွေရှိခဲ့ပေမဲ့ပြင်ဆင်ရေးကိုမူအားဖြင့်မကန့်ကွက်ဘူးလို့လည်းပြောနေပါတယ်။စာတီရေးဆွဲအတီးပြုချိန်ကစားလို့အငင်းပွားစရာတွေကြုံခဲ့ရတဲ့အခြေခံဥပဒေပြင်ဆင်ရေးလက်တွေ့ဖြစ်နိုင်ချေအလားအလာဘယ်လောက်များရှိပါလဲ။ဘယ်နေရာကစပြီးပြင်ဖို့လိုမလဲစရာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-332-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ dummies@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။နေ့နေ့ကဓာတ်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။
လာမယ့်စနေနေ့ view ရဲ့တရိုက်လေးလိုင်းအစီအစဉ်မှာသောရရှင်နေရဲ့အတွေ့အမြင်တွေကိုပါဝင်ဆွေးနွေးကြလိမ့်မယ်လို့ညွှန်လင်းပါတယ်ခင်ဗျာဒီလိုမျိုးတရိုက်လေးလိုင်းအစီအစဉ်တွေကို view ရဲ့အင်္ဂါညတိုင်းနဲ့စနေညတိုင်းမှာတင်ဆက်ပေးနေပါတယ်ခင်ဗျာအခုတော့မြန်မာပြည်ဆိုင်ရာသတင်းလွှာတွေကိုတင်ဆက်သွားပါမယ်ကြားပြည်နယ်လွိုက်ကော်မြို့မှာဗိုလ်ချုပ်ကျေးရွာစိုက်ထူတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကန့်ကွက်ဆန္ဒပြနေတဲ့ကရင်ပြည်လူငယ်36ဦးကိုအာဏာပိုင်တွေကဖမ်းဆီးခဲ့ပြီးတပိတ်စခန်းကိုလည်းဖျက်ဆီးလိုက်ပါတယ်အာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရသူကတော့ဒါဟာသက်ဆိုင်ရာတာဝန်ရှိသူတွေဘက်ကဥပဒေကြောင်းအရဆောင်ရွက်တာလို့ဆိုပေမဲ့တက်ကြွလှုပ်ရှားသူတွေကတော့တွေးဆုံဆွေးနွေးဖြေရှင်းမဲ့အစားဒီဆောင်ရွက်မှုဟာဒီမိုကရေစီကျင့်စဉ်မဟုတ်ဘူးလို့တုတ်ပြန်ကြပါတယ်ကိုသားညွန့်ဦးစုံစမ်းမေးမြန်းတင်ပြထားပါတယ်
ဘေကောမျိုးမှာစိုက်ထုတ်ခဲ့တဲ့ဗိုလ်ချုပ်ဆန်းချေယုတ်ကိုစန့်ကျင်ကန့်ကွက်တဲ့အနေနဲ့ KNY လူငယ်အင်အားစုကဒီ Local Energy ရုံးရှိမှာဖေဖော်ဝါရီလ3ရက်နေ့ကလေးကတပိတ်စခန်းဖွင့်ပြီးတော့ဆန္ဒပြနေရမှာအခုဖေဖော်ဝါရီလ9ရက်နေ့ညနေပိုင်းမှာတော့အာဏာပိုင်တွေကစခန်းကိုဖျက်ဆီးပြီးတော့ဆန္ဒပြလူငယ်36ဦးကိုဖမ်းဆီးလိုက်ပါတယ်။တာဝန်ရှိသူတွေကတပိတ်စခန်းဖြုတ်ခွဲစဉ်မှာဆန္ဒပြသူတွေဘက်ကလက်ချင်းချိတ်ပြီးတော့ထိုင်နေတာမို့လို့သူတို့ကိုဖမ်းဆီးစဉ်ရုံးဆန်ခတ်တချို့ရှိခဲ့ပေမဲ့ထိခိုက်ဒဏ်ရာရတာမျိုးတော့မရှိဘူးလို့စနားပြမှုဥစားသူတူဖြစ်တဲ့ကင်းဒီလူငယ်ကိုဒီဒီကပြောပါတယ
်ခရံထွေအုပ်ရမြို့နယ်ထွေအုပ်ရရေရရှိတွေကလာမှာဒီဥပဒေနဲ့မညီညွတ်တဲ့အတွက်ဖယ်ရှားပေးဖို့နော်အဲ့လိုပြောတယ်ကျွန်တော်ကမဖယ်ရှားပေးနိုင်ဘူးပြောတော့ဒီလိုဟိုတရားဓမ္မပဲနော်ချုပ်ခွင်းလိုက်တော့ပေါ့နော်လူတွေလည်းဖန်သွားတယ်ကျွန်ကူလက်ရှိတိတော့36ရောက်ဟိုစင်ရထားတယ
်ဖန်နာစီးတာကတော့ဟိုဒဏ်ရာရတာတွေပဲရှိပါလား
အော်ဒါရတော့မရှိပါဘူးကျွန်တော်လူတွေကထိုင်မှဟိုလက်ချင်းချိတ်ထားတယ်ပြီးတော့အတင်းဆွဲမှဟိုကားပေါ်တင်လိုက်တော့နော
်တပိစကန်ဖြုတ်ခွဲမှုဖမ်းဆီးမှုတွေနဲ့ပတ်သက်ပြီးတော့ Rico ရဲတပ်ဖွဲ့တာဝန်ရှိသူတွေကိုဆက်သွယ်ပေးမယ်ဖုံးလက်ခံဖြည့်ဆည်းမှုမရှိပါဘူး Rico မှာဗိုလ်ချုပ်ကျေးဥ်ထားမဲ့ကိစ္စနဲ့ပတ်သက်လို့ပြီးခဲ့တဲ့နှစ်ခေတ်ကကန့်ကွက်မှုတွေကြုံရပြီးတော့စနားပြမှုတွေရောဖမ်းဆီးတွေရောဖြစ်ခဲ့တာပါဒီလိုကန့်ကွက်နေတဲ့ကြားရပဲအခုဇန်နဝါရီလကုန်ပိုင်းမှာဗိုလ်ချုပ်ကျေးဥ်ကို Rico ပန်းချံမှာစိုက်ထုတ်ခဲ့တဲ့နောက်ကန့်ကွက်စနားပြမှုတွေကပိုတင်းမာလာပါတယ်energy မြူသားဒီမိုကရေစီဖွဲ့ချုပ်ရဲ့ပြောခွင့်ရသူဒေါက်တာမြူးညွတ်ကတော့တာဝန်ရှိသူတွေရဲ့အခုကြိုက်တွယ်မှုဟာဥပဒေအရဖြစ်တယ်လို့ဆိုပါတယ်။ဒါ့အပြင်ကြေယုတ်ထားရှိမှုကလည်းဒေသခံလူလူဆန္ဒသဘောထားဖြစ်တယ်လို့ view ကိုပြောပါတယ
်။အဲကျွန်တော်တို့ကတော့ရုပ်ထုနဲ့ပတ်သက်ရင်ပြည်သူတွေရဲ့လွတ်လပ်တဲ့ဆန္ဒသဘောထားပဲဖြစ်ရပါမယ်။နောက်ပြည်သူတွေရဲ့ဆန္ဒလျောက်ထည့်ဝင်နေငွေနဲ့နော်ထုလုပ်တာဖြစ်ရပါမယ်။နောက်ပြီးတော့အဲ့ဒီပြည်သူများရှောက်ထားတဲ့အခါမှာစီပင်ကတော့တင်းရော်ရင်းနေရာကိုရှိရင်တတ်မှတ်ပြီးတာဖြစ်ရပါမယ်ကျွန်တော်တို့ကတော့ပင်မပါဝင်လဲဆိုတော့ဖိတ်ကြားရင်ကျွန်တော်တက်ရောက်တဲ့အစ်မပါလို့ရှိပါတယ်ကျွန်တော်တို့အခုဒီကန့်ကွက်တဲ့လူတွေရဲ့သူတို့အကြောင်းပြချက်ကိုကျွန်တော်တို့အရှင်းရှင်းလင်းလင်းပြောလို့ပါတယ်ခင်ဗျာတော့ကျွန်တော်တို့ကြားသည်ပေါ့လေဒါဟိုကျုံကြည်ရုပ်ကတော့ဒီအများပြည်သူနဲ့မသက်ဆိုင်တဲ့နေရာကိုရွှေ့ပေးဖို့ဆိုရဲတောင်းဆိုရလို့ကျွန်တော်ကြားရပါတယ်ဒါပေမဲ့ကျွန်တော်စီကိုအဲ့တော့အဲ့ဒီလိုမျိုးဆိုရင်တော့ဘုတ်ချုပ်ကနိုင်ငံရေးလွတ်လပ်ရေးရယူခဲ့တယ်ဒိုင်နာစီလုံးညီမျိုးရေးတပ်ပင်းလုံးသာချုပ်ကိုနော်အောင်မြင်စွာချုပ်ဆောင်ခဲ့တဲ့ပုံကိုလည်းဖြစ်တယ်ဒီလိုပုံကိုဟိုအများပြည်သူနဲ့ဆက်ဆိုင်နေနေရမှာနော်စိုက်ထူရမယ်ဆိုတဲ့စိတ်ကူးကိုတော့ကျွန်တော်တို့ဘယ်လိုမှနားမလည်ပါဘူးအဲ့ဒါကိုတော့ကျွန်တော်တို့အခုလောဆက်မှာဘယ်လိုမှဖြစ်ပြင်သင်ထားလို့
ဟုတ်ကဲ့အဲ့တော့ဆူလရကအခုလိုက်ကောမှာစိုက်ထူတဲ့ကိစ္စကဒေသခံလူလူရဲ့ဆန္ဒသဘောထားလို့အနေဒီကဆိုလိုပါလားခင
်ဗျညူတန်ဒါလည်းထောက်ခံကြောင်းလည်းနော်ဆန္ဒထုတ်ပေါ်ခဲ့တာရှိပါတယ်အဲထောက်ခံမိတဲ့ဖြစ်စီကန့်ကွက်တဲ့ဖြစ်စီရင်းဒါတော့တည်သေးဥပဒေတွေနဲ့ဒီလုပ်တော့သူပါတယ်ခင်ဗျနော်ဒီအခါနေဖွင့်တာနော်အနောက်တည်သေးဥပဒေရနော်အကြောင်းကြားမှာဟုတ်အကြောင်းမကြားတာဘယ်မှပြတဲ့နေရာမှာအနာသူပေါ်ရာဒါကြီးကတော့ကျွန်တော်တရားဥပဒေအမှုကြီးအတွက်တော့ဥပဒေအရအရေးယူတာကိုသူတိုင်ဖြည့်ဆည်းရမှာပေါ့
ကံကွက်ဆန္ဒပြသူတွေဘက်ကတော့အခုလိုမျိုးကျေးဥ်ထားရှိမှုကိုပြန်လည်ဖယ်ရှားဖို့ကျေးဥ်ဆိုင်မယ်ဆိုရင်လည်းပြည်နယ်တွင်းလူလူစစ်တမ်းကိုကောက်ယူဖို့ဆိုပြီးတော့တောင်းဆိုနေကြတာပါဒီမိုကရေစီပုံမျိုးတွတ်တက်ရေးလှုပ်ရှားဆောင်မှုကော်မတီကမတ်တင်စာရှင်းလင်းရေးကတော့အခုလိုပြည်ပခါတွေကိုတစ်ဆုံဖြည့်ဆည်းရမယ့်အစား PR 3အကြက်ကင်နာမျိုးလောက်တာဟာပြဿနာကိုပိုးပြီးတော့ဆိုးဝါးစေလိမ့်မယ်လို့သတိပေးပါရစေ
ဖြစ်တဲ့နေရာကလည်း NLD ရုံးချုပ်ရှေ့မှာဖြစ်တယ်ဆိုတော့ကျွန်တော်အတော်လေးကိုစိတ်မကောင်းဖြစ်တယ်။ဘာလို့လဲဆိုတော့သူတို့တွေကနော်ဒီအကြမ်းဖက်လုပ်နေတဲ့လူငယ်တွေမဟုတ်ဘူး။ငင်းချမ်းစွာနဲ့ပဲသူတို့ရဲ့ဆန္ဒကိုထုတ်ဖော်ပြောမှုအတွက်တရားဝင်အတွေ့အဆုံတွေတောင်းနေကြတာဖြစ်တယ်။အဲ့လိုတောင်းဆိုတာကိုစစ်ဆုံးကမပေးတဲ့အတွက်ကြောင့်သူတို့အဲ့နေရာမှာ၄ရက်တာပေါ့နော်။တော်တော်လေးကိုကြာရှည်သွားတာပေါ့။ဆိုတော့သူတို့ကိုတွေ့ဆုံလိုက်ချင်းပြီးဒါ 当然，现在路也多，爸妈们那当然不好，路上也难。但我对上面哦，虽然没地难买，家乡没地，路家车多难也蛮辛苦路的。路人进木牛啊，他妈路，但那些收压过来啊，跑上边啊，没人进木去打的。
他那边刚过独立不搞了，苦路盘西了呢，都要路拉街一大妈们后边呢，将新女的独立呢，设备了他那边欧美路表里边的，比那收压不搞了，爸妈东边表收了没收的吧？这么个职业都下头的不搞了，苦路边的嘛，阿那亚收压呢，边的地大干的家爹妈们的讲。比方说，虽然上万年嘞，年年一年，平来等年一龙南山的古巴，提开时的路有啥家伙嘞？看，
古大牛表表到了吧？古罗台南人不个，你妈的也今年过来接我嘛？台南人苏板布里江罗转的送给的，你妈可怜眼目对，这一看皮叔叔看那亚对米大叔个，都路打过么好慢慢买，皮阿伯王看俺的手臂帮我们个阿个的带皮爷，感谢用过，单价个比的那么。苏班布里个业务能力呢，使用能力个变来对阿说个话嘞，台湾现在比如一点到每一马个这边被捕了吗？
台湾个苏班布里见到对，那那大约密码是表格里个的物品的，所论票可打个哈，那唱十些苦年，提前马拉十块年里个表送个币，然后过夜加码变对个了吧？今天呢不得币，欧那么单算都的物品的，这都在那那月。台南人打南方哦，台南人个，格里个不起可多嘞，第一看片投标个了吧？苏潘布里也在会个投标个嘞，但都在那那月，南方也没打住哈。说说看也比较闹马咯，办公没有个，阿格里再撇一个么信用我单价个吧嘞？飞波阿伊拉可怜你马咯，办公没有，阿格里再撇一个么信用我，现在呢都来要比，也问他三十五呢。西北三亚下温的五谷，木林木呢，变来的阿水水给他撇巴嘞，地道马肉，等于啥新人不会留开巴嘞？第二看老水水比，爷爷个攀比到十三个的南坡下，眼睛个那个，欧那么单酸度的五撇的路，都过攀个的爷爷下，来推开比五光我压开的脚，那比十来米呢，来过土的来说比，等于啥新人不会买南坡啊，格里个的五路表示多个巴嘞？欧那么单酸度过，第二看片落开嘞，苏潘布里耶里过咯，阿木林木呢，第二酸熟个嘞叫，南方人心里阿南菜啊，阿库鲁表示多话嘞。
好嘞，ครับ，ตำรวจไทยเก่งที่สุดในโลก，สอบคนปัญญาอ่อนรู้เรื่อง。
ไทยเอริเอลูเยก้า，阿片么系列度过 ，P R Baby， 我一看海眼啦片路，耶大伯耶上太阳没时间吃泡沫，得地里超片木里呢。木呢不得了，三月三日那个，人呢一大木里呢，底下岁数大嘛，皮带手臂，心里阿难猜啊，飙到了七八嘞，看七八嘞，真嘛，难破哈，碰见张的库嘛，心里的数了个，有阿达东阳老呢，虽然说那八个得得特殊给那个，也得配个，那不看个不露嘞，心里个头发飙出个八嘞，阿库罗没有底下看我旁边个嘞皮眼嘛，也问那里嘛，大问西嘞，难破嘛，皮么西了叫。台湾为虽然我个人看新闻，你那几片北部过来，当初他来当台的人嘛，普遍的吧嘞。那你当个里老哈，我也讲嘛，叫送到来你啊呢，哪几路老为的你啊嘛，边对个了吧？老我边对的谁嘛？个里我边下等下的那都，一个的苦对嘛，边对个了叫。个里也没打住呢，第二个来别的心里个咯。对有大有地，什么不好无所谓，表示个吧嘞。那边没木色的，苏潘布里耶里呢，也是有阿罗。他们对什么片表示个比，阿木个被顶啊，让我变比个吧嘞。第二嘛罗，欧那么单酸的南方我第二看片是谁个来片吧嘞？对什么的个里也米巴里个罗，阿里青龙阿罗，第二么为口味木呢，年年生产呗。太阳那边你个，你妈比个变不个吧嘞先。
台湾现在 VOA 的那买一买一，这边并不接触吧嘞，怎么样 ？VOA 啊，讨论比怎么样？新人的呢不得了，微软将北京的第一线当年的所以呢 ，VOA email 是 burmese@voanews.com， 上一单被捕难的了。上来个这线实在真的，所以呢，雷萨个 VOA 那位新人这线，上来这单嘛，西洋阿正啊，香港上来接触吧嘞 ，VOA 个阿贝拿新的这节目吧。
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင် ဒုတိယနာရီဝက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့တနေ့တနင်္ဂနွေမှာတိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပချင်းည10နာရီမှာတိုင်းဒိုမီတာ25 32နဲ့တိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနဲ့နဲ့ခင်ဗျာခင်ဗျာမြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA ရဲ့တောက်ကြာနေ့မနေ့ကင်းအစီအစဉ်တွေကိုမနေ့9နာရီအထိလိုင်းလိုမီတာ32 40 48နဲ့လိုင်းလက်မီတာ190ကပါတိုးချဲ့ထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့အင်္ဂလိပ်သင်ခန်းစာနဲ့ကျန်းမာရေးကဏ္ဍကိုနားဆင်ရမှာဖြစ်သလိုတိုင်းရင်းသတင်းလွှာတင်ဆက်တဲ့ခါမှာတော့
အဲ့ဒီပါစီတော့ရှိဖို့ဆိုလည်းကျွန်တော်တို့စိတ်ဆိုစကားပြောချင်းတယ်နောက်တစ်ခုကဂျီယုတ်ထူအပြာရမစီဆောက်သွားတာကိုကျွန်တော်တို့ကကြွယ်ရှုပ်ချတယ်ဒီဂျီယုတ်ကိုကြောင်းရှုပ်
တိုင်းသားဒေသတွေမှာဖြစ်ပျက်နေတဲ့ထူးခြားချက်တွေကိုတင်ပြမဲ့တိုင်းရင်းသတင်းလွှာမှာမကြခင်အဖြစ်ဆုံးကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့ကမ္ဘာရာသီဥတုဆိုင်ရာသတင်းတစ်ပုဒ်ကိုလည်းပြောပြချင်ပါတယ်ပြီးခဲ့တဲ့2018ခုနှစ်ကိုတော့သမိုင်းမှာစရုပ်ထမြောက်အပူဆုံးနှစ်အဖြစ်မှတ်တမ်းတင်ခဲ့ပါတယ်ဒါကိုကြည့်ရင်ကမ္ဘာကြီးပူနွေးမှုဆက်ဖြစ်နေတယ်ဆိုတာကိုပြသနေတယ်လို့ဆိုပါတယ်။ကမ္ဘာမိုးလေဝသအဖွဲ့ချုပ်ယုံရှိရာ WMO ကနေလီဇာရှရိုင်းပေးပို့တဲ့သတင်းလွှာကိုဆက်ပြီးတင်ပြမှာပါ။လွန်ခဲ့တဲ့2016ခုနှစ်ဟာကမ္ဘာအပူဆုံးနှစ်အဖြစ်စံချိန်တင်ခဲ့ပါတယ်။အဲ့ဒီနှစ်တုန်းကကမ္ဘာပြင်းမြအပူချိန်ဟာစက်မှုမထွန်းကားခင်ခေတ်ကာလတွေမှာရှိခဲ့တဲ့အပူချိန်ထက်1.2 ဒီဂရီဆယ်စီယပ်စ်ပိုများနေခဲ့တယ်လို့ကမ္ဘာမိုးလေဝသအဖွဲ့ချုပ် WMO ကပြောပါတယ်။ပြင်းထန်တဲ့ El Niño ရာသီဥတုအခြေအနေကြောင့်လည်းအဲ့ဒီအပူချိန်တိုးလာတာဖြစ်တယ်လို့ဆိုပါတယ်။ El Niño ဟာအပူပိုင်းပစိဖိတ်ဒေသကပင်လယ်ရေအပူချိန်ကိုမြင့်တက်စေပါတယ်။2018မှာတော့ပြင်းမြအပူချိန်1ဒီဂရီဆယ်စီယပ်စ်ရောကျသွားတယ်ဆိုပေမဲ့ကမ္ဘာရာသီဥတုအပြောင်းအလဲလားရတစ်ခုလုံးကိုတိုင်းတာတွတ်ချက်ရမှာတော့ဒီအပြောင်းအလဲဟာတိတာလုံးနဲ့အပြောင်းအလဲမဟုတ်ပါဘူး။ကမ္ဘာကြီးပူနွေးမှုလို့ပြောရင်အပူချိန်မြင့်တာတခုတည်းကိုပဲကြည့်လို့မရပါဘူးအခြားပြင်းထန်တဲ့ရာသီဥတုအခြေအနေတွေကလည်းအရေးကြီးတဲ့ကဏ္ဍမှာရှိနေတယ်လို့ WMO အဖွဲ့ပြောခွင့်ရအမျိုးသမီး Claire Analyst ကပြောပါတယ
် Obviously as we continue in 2019 we are seeing more extreme weather in different parts of the world
ဒီ2019ထဲမှာလည်းပြင်းထန်တဲ့ရာသီဥတုဆက်ဖြစ်နေတာကိုတိတိတသားတွေ့ရမှာပါကမ္ဘာနေရာဒေသအသီးသီးကိုကြည့်လိုက်ပါမြောက်အမေရိကမှာဆိုရင်အသက်အန္တရာယ်ဆိုရင်ရပြီးမတရားအေးလွန်းတဲ့ရာသီဥတုဖြစ်ပေါ်ခဲ့ပါတယ်။ဩစတြေးလျမှာဆိုရင်လည်းအပူချိန်ဆန်တင်ခဲ့ပြီးတော့တောမီးတွေလောင်ခဲ့ပါတယ်။တောင်အမေရိကဒေသတချို့မှာဆိုလည်းမိုးကြီးတာအပူချိန်မြင့်တက်တာတွေဖြစ်ခဲ့ပါတယ
်။ဒီနှစ်ဩစတြေးလျနိုင်ငံရဲ့အပူနှွေးဆုံးဇန်နဝါရီလထဲမှာစံချိန်တင်လောက်အောင်ပူခဲ့တယ်လို့အမေရိကမှာဆိုရင်လည်းအရှိတ်အချမ်းဒေသတွေမှာအေးခဲ့တဲ့ဒဏ်ကိုအကြီးအကျယ်ရင်ဆိုင်ခဲ့ရတာပါ။အရန်အေးတဲ့အခြေအနေတွေကြောင့်တော့ကမ္ဘာကြီးရာသီဥတုပြောင်းလဲဖြစ်နေပြီလို့ပြောလို့တော့မရဘူးလို့ knowledge ကဆိုပါတယ်
We don't just have climate change we have you know the daily weather it's summer in the southern hemisphere right now
ဒါကကမ္ဘာကြီးကိုပူနွေးစေတဲ့အပြောင်းလဲမဟုတ်ပါဘူးရေစီဖြစ်ပေါ်နေတဲ့ရာသီဥတုအခြေအနေသာဖြစ်ပါတယ်အခုဆိုရင်ကမ္ဘာတောင်ဘက်ချမ်းမာနွေရာသီဖြစ်ပါတယ်ဒါကြောင့်အပူချိန်မြင့်မယ်လို့တွေးထားရမှာဖြစ်တယ်လို့ကမ္ဘာမြောက်ဘက်ချမ်းမာတော့ဆောင်းရာသီဖြစ်မယ်လို့အေးမဲ့အခြေအနေကိုညှော်လင့်ထားရမှာပါဒါပေမဲ့ကမ္ဘာတောင်ကျမ်းမှာစံချိန်တင်လောက်အောင်မတရားပူခဲ့ပါတယ
်တခါတရံအပူလိုင်းဖြည့်ယုံလောက်နဲ့ကမ္ဘာရာသီဥတုအပြောင်းလဲဖြစ်နေပြီလို့တော့မဆိုနိုင်ဘူးလို့ analyst ကပြောပါတယ်မတရားပူပြင်းလို့နဲ့အခြေအနေတွေကရာသီဥတုပြောင်းလဲတဲ့လက္ခဏာဖြစ်ကြောင်းနဲ့ဒါဟာရာသီဥတုပြောင်းလဲမှုရဲ့ဖြစ်စဉ်တွေတဲကတစ်ခုဖြစ်ကြောင်းသူကပြောသွားပါတယ်ခင်ဗျာ
နာမည်ဖေဗရူလာ14ရက်နေ့ဟာ Saint Valentine's Day ဆိုတဲ့ချစ်သူများနေ့ဖြစ်ပြီးတော့ကမ္ဘာဒေသအနှံ့အပြားကလူမျိုးဘာသာမျိုးတွေဒီချစ်သူများနေ့မှာပါဝင်ပြီးဆင်နွှဲကြပါတယ်။ဒီတော့ VOAP တက်တဲ့လေးလိုင်းပေါ်ကနေချစ်သူများနေ့ကိုဆင်နွှဲကြရအောင်ဖိတ်ခေါ်ချင်ပါတယ်ရှင်။အချစ်တချင်းလေးတွေကိုနားထောင်ရင်းနဲ့ကိုယ့်ရဲ့ချစ်သူအတွက်လည်းသတင်းစကားလေးတွေပါရင်ချစ်သူများနေ့ဆင်နွှဲကြပါစို့နော်။ကိုချစ်ခင်ရတဲ့မိဘအစီမျိုးမိတ်ဆွေပေါင်းသင်းကိုယ့်ရဲ့အိမ်နောက်ဘက် ဒါရီအားလုံးတွေဗဲလန်တိုင်းသချင်းလေးတွေလက်ဆောင်ပါခြင်းနဲ့အမတ်တရားစကားလေးတွေပြောခြင်းနဲ့ဆိုတော့ VOA ရဲ့ Facebook စာမျက်နှာမှာပဲဖြစ်ဖြစ်အီးမေးလ်ကတစ်စင်းပဲဖြစ်ဖြစ်စာရေးပြီးတော့ပို့လိုက်ပါနော် VOA email လိပ်စာက bamis.voanews.com ဖြစ်ပါတယ် Facebook ပိတ်သက်တွေကတော့ VOA Bamis News ဆိုတဲ့ VOA မြန်မာပိုင်း Facebook စာမျက်နှာမှာလာပြီးတော့တည်တောင်းနိုင်ချစ်သူတွေအတွက်အမတ်တရားစကားလေးတွေလာထားနိုင်ပါတယ်ကိုချစ်တဲ့သူရဲ့နာမည်ကိုတော့ထည့်ပြီးရေးပေးဖို့မမေ့ကြပါနဲ့ဖေဖော်ဝါရီ9ရက်တောက်ကြနေနောက်ဆုံးထားပြီးတော့ပို့ပေးကြပါရှင်။အားလုံးအတွက်ချစ်ချင်းရင်နဲ့တင်ပြန်ထုံပါစေ
။ဗလန်တိုင်းချစ်သူများနေ့အတွက်နားဆင်လို့တဲ့တေးသချင်းလက်ဆောင်ကိုတောင်းကြပါအောင်ခင်ဗျာ။အခုတော့နာနခင်အင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါ။အမေရိကန်အီဒီယန်3အင်္ဂလိပ်သင်ခန်းစာကိုဒေါ်လာတန်းကပို့ချမှာပါ။
ဒီနေ့မြေတွေ့တင်ပြမယ် idiom အသုံးကတော့
bite the bullet
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက b i t e bite ကကိုက်ထားတာ t h e the b u l l e t bullet ကတော့ကြည်စမ်းလို့လုံးကောက်အဓိပ္ပာယ်ရတော့စကပိုက်ခုလုံးရဲ့ထိုက်ရိုက်အဓိပ္ပာယ်ကတော့ကြည်စမ်းကိုကိုက်ထားတာပေါ့ရှင်ဒီအသုံးဖြစ်တဲ့လာတာကတော့အမေရိကန်ပြည်တွင်းစစ်အတွင်းကပါ1860ခုကနေ1865ခုထိUnion တပ်သားတွေနဲ့ Confederate ပြည်နယ်တပ်သားတွေကြားပြည်တွင်းစစ်ဖြစ်ကြစဉ်ပြစ်ချခတ်ချထိခိုက်သေးဆုံးကြရမှာအနာခံစားရတာတက်တာရအောင်မူးနေအောင်တိုက်ထားဖို့ Whiskey အရက်ကလည်းမရှိဆိုတော့ခွဲစိတ်တဲ့ဆရာဝန်ကဒဏ်ရာရတဲ့စစ်သားကိုကြည်စံတရောက်ကြိုက်ထားခိုင်းတဲ့သဘောပါအနာကိုအောင့်ခံတောင့်ခံနိုင်တဲ့သဘောဖြစ်ပါတယ်တနည်းတော့ကြည်စံကိုကြိုက်ပြီးတော့အံကျိတ်တဲ့သဘောဖြစ်ပါတယ် Idiom သဘောရတော့ခက်ခဲတဲ့စိတ်မကောင်းစရာဖြစ်တဲ့စိတ်ထိခိုက်စံမျိုးဖြစ်တဲ့အလုပ်ကိုမလွဲမရှောင်သာလုပ်ရမယ်ဆိုလို့ရှိရင်ဒီအသုံးကိုရည်ညွှန်းသုံးလို့ရပါတယ်ဒီအသုံးရဲ့ပတ်သက်လို့ George Scobie ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် When the demand was down US automakers had to bite the bullet and cut jobs
ဝယ်လို့အကြတဲ့အခါမှာအမေရိကန်မော်တော်ယာဉ်ထုတ်လုပ်တဲ့ကုမ္ပဏီတွေဟာအန်ကျိပြီးမလုတ်ချင်ပေမဲ့လို့လေအလုတ်အကိုင်းတွေကို short ချခဲ့ရတယ်လို့အထိပ္ပယ်ရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် When the demand was down US automakers had to bite the bullet and cut jobs
မလွဲမရှောင်သာအန်ကျိတ်လုပ်ရတော့မယ်ဆိုရင်ဘယ်လိုပြောမလဲ
bite the bullet
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
လာတန်းရဲ့ EDN 3အင်္ဂလိပ်သင်ခန်းစာကိုနားဆင်ကြရတာပါခင်ဗျာအခုတော့ကျမ်းမာရေးကဏ္ဍဖြစ်ပါတယ်ခြေဘွားအောက်ကအရွတ်ပြားကြီးရောင်တာကြောင့်ခြေဖနောက်နာတာဟာမြန်မာနိုင်ငံမှာအဖြစ်များလာနေတဲ့ကျန်းမာရေးပြဿနာဖြစ်တယ်လို့ပညာရှင်တွေကဆိုပါတယ်ဒီအကြောင်းကျမ်းမာရေးကဏ္ဍမှာကိုဝင်းမင်းတင်ပြမှာပါ
ဟုတ်ကဲ့ရေးပေါ်တဲ့ရိုးထုစုကျယ်ဝင်ကြီးဒေါက်တာမမောဦးခင်ဗျာကျွန်တော်တို့ဒီခြေဘွားအောက်မှာရှိတဲ့အရွတ်ပြားကြီးရှောင်ပြီးတော့ခြေထနောက်နားတဲ့ယောဂါကမြန်မာနိုင်ငံမှာဖြစ်တာများလားဆရာကြီ
းဟုတ်ပါတယ်ကျွန်တော်တို့ရေးပေါ်ဌာနကြီးရောရိုးထုစုဆရာဝန်တွေရောလာပြီးတော့ကြားတဲ့လူနာတွေထဲမှာလေဒူးနာတာရယ်ခါနာတာရယ်လေပင်းနာတာရယ်ပြီးဒီခြေဘွားအရွတ်ပြားရောင်လို့ခြေထနောက်နားတဲ့လူနာတွေကအများကြီးပဲညာတို့လာလာပြီးတော့ကြားလိ
မ့်ရှိပါဟုတ်ကဲ့ဆရာဒီရကဘာကြောင့်အဓိကဖြစ်ရလဲဆရာအခုလို့ဒီဖနောက်နာတာလေ
ခြေဘွားမှာဖနောက်နဲ့ခြေချောင်းလေးတွေကိုဆက်သွယ်ပေးထားတဲ့အရွတ်အပြားကြီးတစ်ခုရှိတယ်ဒီအရွတ်ပြားအရာတင်းလာတဲ့အခါမှာခြေရောက်ကကိုင်းပြီးတော့ဘုံရင်ဝိတ်ကိုပေါ့နော်ခန္ဓာကိုယ်ရဲ့အလေးခြေကိုခံနိုင်အောင်လို့စပရင်လိုမျိုးတော့လုပ်ထားတာဒါသဘာဝတိုင်းလုပ်တာအဲ့ဒီအရွတ်ပြားကြီး over weight များလို့ဖြစ်ဖြစ်အသုံးပြုတာများလို့ဖြစ်ဖြစ်မတရားများလို့ဒီတမျိုးလေးဖြစ်တဲ့အခါကျရင်ခြေဘွားအရွတ်ပြားတနည်းရားနေပြီးတော့တိတိလေးပြဲတာတို့နာတာတို့သူအဲ့ဒီကနေပြီးတော့စကြောင်တယ်ကြောင်ရမ်းနေပြီးတော့ဖနောက်မှာသူကသွားထွယ်တာတော့ဖနောက်ဘက်ကနေပြီးတော့ဆွဲတဲ့အခါကျတော့အဲ့ဒီဖနောက်နာတယ်ဆိုပြီးတော့လူနာတွေကအများကြီးခံစားရလိမ့်ရှိတာပါနော
်ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီဖြစ်ရခြင်းအကြောင်းရင်းတွေကရောဘာတွေရှိလဲဆရာအခုလို့ဒီခြေဘွားအရွတ်ပြားရောင်နေတဲ့အကြောင်းရင်းပေါ့
အခုတို့တစ်ခါကျွန်တော်တို့ရှိလာပြနေတဲ့လူတွေမှာတော့အများကြီးအမှားတော့အတက်ပေါ့နော်၁၄၀ကျော်လာရင်အများကြီးဖြစ်တဲ့သူတစ်ပြင်းတော့နည်းနည်းလေးအတက်ကြီးလာလို့အုံများလာတဲ့အတွက်ကြောင့်ဖြစ်တဲ့အမျိုးဖြစ်နိုင်တယ်လို့မျိုးသမီးတွေကမျိုးသားတွေလည်းပို့ပြီးတော့ဖြစ်တတ်ပြည်။နောက် ဝါလုံးနဲ့လူတွေပို့ဖြစ်တယ်ပေါ့သို့တော့လည်းပဲအလုံးနဲ့လည်းဆိုင်တာပေါ့ကိုဘလို့သုံးချတယ်လေဆိုတော့မတက်ရက်ပြီးလုံလောရတဲ့လူကြီးဒါမျိုးများလျှောက်ရတဲ့ဒီလူမျိုးတွေကတော့ပို့ပြီးတော့ဖြစ်တယ်မတက်ရက်လျှောက်တယ်ဆိုကျွန်တော်တို့ကြာဝန်တွေကိုယ်တိုင်တော့ဖြစ်တာပဲကြာဝန်တွေရလည်းပဲတော့မတက်ရက်ပြီးတော့ပဲတော့လူနာရကောင်းရတယ်ခွဲရသိရတယ်ဒီလူမျိုးကြီးဥပမာသပွဲတို့လူကျောင်းဆရာတို့မတက်ရက်ပြီးသင်ရတာတို့ဆက်ယုံမှာတခုခုတက်တင်တဲ့လူတွေပါတယ်မတက်ရက်ပြီးလောရတာဒီလူမျိုးတွေကအဖြစ်များတာပေါ့နော်အခုတစ်ပြင်းတော့တခါမေးကြရင်တော့ကိုယ်ဝန်ဆောင်နေမှာတော့ body weight များလာတာပေါ့နော်ကိုယ်လက်ရှိလေးကျင်လာများလာတဲ့ဆိုအနောက်နာလာတွေများပြင်းတော့ဖြစ်တယ်
ဟုတ်ကဲ့ဆရာကြီးနောက်တစ်ခုကဒီအာကစားအလုံများတဲ့သူတွေမှာရောဖြစ်တတ်သေးလားဆရာကြီ
းဒီမအာကစားအလုံများတဲ့ over use လို့ခေါ်တာပေါ့နော်ဆိုတော့အသုံးများတာပေါ့ဒီဘဝအခုတစ်ပြင်းတော့အာကစားမှာတော့မှဆိုင်းနေဖို့ပြေးရတော့ခုံနာတော့ဒီလိုလောက်ရတဲ့သူမျိုးတွေမှာလည်းပဲတော့ကိုနည်းနည်းနည်းစီသူကကျဲရတဲ့သူဟာလေ body weight ကျတာမမှန်တဲ့အခါမျိုးကြရင်အဲ့တော့ပုံမပြောရင်တော့ဟိုဘယ်လိုပြောမလဲပုံစံတစ်မျိုးတည်းကိုတစ်ခါတစ်ခါလိုရတဲ့ပြရတဲ့ဟာခုံရတဲ့ဟာဒီလိုသဘောမျိုးတွေဆိုရင်ဖြစ်လို့ရှိ
ဟုတ်ကဲ့ဆရာနောက်ထပ်ရောဒီဖြစ်နိုင်တဲ့အကြောင်းတွေရှိသလားဥပမာယောဂါတွေတချို့တို့
အဲတခြားယောဂါတွေကတော့ရှိအခုတစ်ပြင်းတော့ကျွန်တော်တို့တွေ့ရတဲ့လူတွေများများမှာတော့ဒီယောဂါကဥပမာဈေးကြိုးတို့ဘာလို့လဲဆက်ဆက်နေရမျိုးလည်းဖြစ်နိုင်တယ်နောက်တချို့ကျတော့လည်းပဲသူကဟိုမွေးရပါပေါ့နော်ခြေထောက်ကတကယ်တော့နည်းနည်းလေးခုံးနေမှာပေါ်ရွေးကိုစပယ်လို့ခံနေတာ။အရန်ခုံးတဲ့လူတွေ၊အရန်ပြားတဲ့လူတွေ၊ဒီလိုမျိုးတွေမှလည်းသူကအများကြီးဖြစ်တာပေါ့နော်။ဒါလေးကြတော့ပနောက်နာတယ်ဆိုရင်ခုနခြေပေါ်ကရွတ်ကြားကြီးနာတယ်လို့ပဲထင်ပြီးပေါ့နေလို့လည်းမရဘူးကတော့။ဆက်ပနောက်နာတဲ့အကြောင်းရင်းတွေပေါ့နော်။အာယုရောညတ်တာအမျိုးလိုရှိနိုင်တယ်။ဆိုကြတော့အလိုအသားကြီးတာတို့ဒီလိုမျိုးတွေလည်းရှိနိုင်တယ်။နောက်ပနောက်အစ်စ်လေးတွေနာတာတို့ပါတော့အစ်စ်ရောင်းတာတို့။ဒါတွေနဲ့လည်းသူကရောနေကြတာပေါ့နော်။ဖြစ်သေးဘူးလို့လို့
ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီယောဂဖြစ်မဖြစ်ကိုဆရာကြီးဒီသိနိုင်မဲ့အဓိကလက္ခဏာတွေဘာတွေရှိလဲဆရာ
အဓိကတော့သူကဒီပနောက်နာဘူနာနီးယားဒီဘွားရုပ်ပြရအောင်လို့ပနောက်နာဘူနာနီးယားလင်းတော့ထူးကြတယ်အငြင်းနာနေတာမဟုတ်သူကတော့အထူးသဖြင့်တော့မနေ့ရက်ထဆိုရင်သူကပို့ပြီးတော့ဆိုးတယ်တချို့ဆိုရင်ဆိုးကနေနဲ့သူကလဲကြမလို့တော့မှသူကလဲလို့နင်းမိတယ်လို့ဒီလိုမျိုးအဲ့ရထားတဲ့အချိန်မှာခမလို့ခြေနှက်ဆလမ်းလာတယ်ဟိုဒီဝိကကျောက်ကိုကြာရတယ်ဆိုဆိုးကနေတာချို့ကြောင်လည်းဆိုးချို့ကြောင်လည်းအောင်းတော့တော့မဟုတ်ချို့လူလာရကြတယ်ဘယ်လိုပြောလဲဆိုတော့ပူတယ်ပေါ့ခြေပေါ်ကြီးကပူနေတာမြေတပေါ်မြေနဲ့သူကကြာတယ်ဒါပေမဲ့သူကအဲ့ဒီချိန်ကသူကညဘက်ကျတော့ဒီခြေပေါ်ကြီးရွတ်ပြားကြီးကကျော်နေရတယ်နေ့ချင်းမဘိုးကြီးနဲ့စနေလိုက်တယ်စပြဲသွားတဲ့အခြေအနေမျိုးပေါ့လေအဲ့လိုစတယ်ဒါပေမဲ့သူကတွေးပူနေလို့သူကအပြေးတစ်ပြေးနဲ့လှုပ်ရှားရင်းလှုပ်ရှားရင်းနဲ့တွေးပူနေတဲ့အခါကျတော့လည်းမသိဘူးဒါကြောင့်ဒီလိုလုံးလုံးနေတဲ့မတည့်ရတဲ့လမ်းလျှောက်ရတဲ့ပြည့်ရလောရဒီလိုလူတွေလုံနေတဲ့အခြေအနေကိုမသိတာ။နားနေပြီးတဲ့အခါကျတော့မှပြန်ထလိုက်တာပြန်ပြီးတော့ခြေပေါ်ကိုနင်းမိတဲ့အခြေအနေဆိုတအားနာ။ဆိုတာတခြားနာဖို့နာရင်လည်းဆိုတခြားနာဖို့နာနေတယ်ရောထောက်လျှောက်ကိုနာနေတာမျိုးရှိနိုင်တယ်။နားရင်တတာတဲ့ထောက်လျှောက်လူပဲတတာနာနေတာအခုကကျတော့သူကခြေပေါ်ကရုပ်ပြရအောင်လို့ပနောက်နာဖို့နာနေတယ်။တကယ်လုံးလုံးလုံနေတဲ့အခြေအနေဆိုနားလို့နာမနာမသိမိနေတဲ့အခြေအနေမျိုးတွေဒီတော့ရှိတာပေါ့နော်။ဒါသူ့ရဲ့ပုံစံ။နောက်တစ်မျိုးတော့အဲ့ဒီခြေပနောက်ရဲ့အရင်အတွင်းပဲနေရမှာပေါ့နော်အဖြစ်စီရင်လည်းသူကနာတယ်။ကျောင်းဝင်နေတော့ကြွားပြရင်လည်းကျောင်းဝင်အဲ့နေရာလေးကိုအမျိုးလေးနဲ့ဘယ်နေရာနာလဲဆို point ကျခိုင်းတော့အဲ့ပြခိုင်းတဲ့နေရာလေးဖြစ်စီလို့တအားနာတယ်။နောက်တစ်ခါကျတော့ခြေထောက်ကို stretch လုပ်လိုက်တော့ stretch ရတဲ့ကတော့ခြေမတွေကော့ပြီးတော့ဒီလိုမျိုးတုပ်ကြည့်တဲ့အခါမှာလည်းအဲ့မတင်းပြီးတော့နာဒီလိုသဘောမျိုးပေါ့နော်။နောက်တစ်ခါကျတော့တခြားယောဂါတွေနဲ့ခွဲခြားဖို့ဆိုရင်တော့သူကကျောင်းနေရာတို့တအားကြီးခြေလျဲနေရာတို့ဒီလိုမျိုးတွေတော့မရှိဘူးပြောလို့မသိတာဘူးသူကသိလိုက်ရတာနာ
ဟုတ်ကဲ့ဆရာကြီးအခုလိုဒီခြေဖွာအရွတ်ရောင်ပြီးတော့ခြေဖနောက်နာတာပေါ့နော်အဲ့ဒါနဲ့ဒီမှားရင်ယူဆနိုင်တဲ့အနေအထားတွေရောရှိတယ်လားဆရာ
ဟုတ်တယ်လူနာတွေကိုကျွန်တော်တို့လာပြတဲ့အခါကျတော့လူနာတွေကသူကဓမ္မရိုက်ချင်ကြတာပေါ့နော်ဓမ္မတွေလို့ရိုက်ချင်အများဖြင့်ခြေဖနောက်အတက်လေးတွေထွက်တာတွေ့ရတယ်ဖနောက်ရိုးကြီးရဲ့အောက်မှာစွကျွန်လေးလို့အတက်ကလေးတွေအများဖြင့်တွေ့ဒီတက်ကလေးကြောင့်သူတို့ကနာတယ်လို့သူတို့ကထင်ကြတာပေါ့ဘာဖြစ်လို့လဲဆိုရင်သူတို့အချင်းချင်းပြောကြတယ်ပနောင်းတက်ထွက်တယ်ပနောင်းတက်တယ်ဒါမဲ့ပနောင်းတက်ကလူတော်များများမှာတကယ်တော့ရှိပြီလား၁၀ယောက်မှ၁၀ယောက်တမန်ရိုက်ကြည့်ပနောင်းတက်ကရှိအဲ့တော့သူကပနောင်းတက်နဲ့ဒီခြေပွားရွရောင်တာနဲ့ဓာတ်ရိုက်တော့မသက်ဆိုင်ဘူးနော်သက်သက်မှုရှိတယ်လို့ဆိုပြောလို့ရတယ်ဒါပေမဲ့ဓာတ်ရိုက်မသက်ဆိုင်ပနောင်းတက်ကြောင့်ခြေပွားနာတာမဟုတ်ဘူးဒီခြေပွားရွပြောကြီးရောင်လို့ပနောင်းတက်ကဟိုတက်တာပါပြီတော့ဆိုပြီးသူကအတက်ကရှိလာပြီးရွကိုသူကရော့အောင်လုပ်ပေးတာပေါ့နော်ကြောင့်လို့ဖနောက်တဲ့ရှိနေလို့နာတာမဟုတ်ဘူး။နာတဲ့လူတိုင်းမှလည်းပဲဖနောက်တဲ့မရှိဘူး။ဒါကြောင့်မလို့ဟိုအများကြီးသူတို့ကဒီတက်ကြီးကိုခွဲပေးလိုက်ရင်ပျောက်မယ်အဲ့လိုတော့ထင်ကြတာပေါ့နော်။အဲ့လိုမဟုတ်ဘူး။ဒီရုပ်ပြားကိုတင်းမနေအောင်
ဒီကြောင်းလေ့ကျင့်တဲ့နေမုံထိုင်မုံတွေစီစဉ်နေဖို့လိုတယ်ဟုတ်ကဲ့ကျေးဇူးများရှင်ပါတယ်ဆရာ
ဦးမင်းရဲ့ကျမ်းမာရေးကဏ္ဍအပြီးမှာတော့တိုင်းရင်းသတင်းလွှာကိုနားဆင်ရမှာဖြစ်ပါတယ်ထိုင်းအခြေစိုက် BNI ဝိုင်းတော်သားတွေကစူးစီးတင်ဆက်ထားတာပါ
ပတ်စဉ်တင်ဆက်သွားမယ်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတော်ဝန်တိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်မင်္ဂလာပါရှင်ကျွန်မကအမီပါဖီဝါဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ ရခိုင်တပ်မတော်အေအေနဲ့မြမအစိုးရတပ်တွေကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ချင်းပြည်နယ်ပလောဝမြို့နယ်ကကြေးရွာဒေသခံတွေဘင်္ဂလားဒေ့ရှ်နယ်ဇက်ကိုတင်းရှောင်နေရပါတယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်နဲ့အဖွဲ့ရှမ်းပြည်နယ်တောင်ပိုင်းတာဆန်းတန်လွင်မြစ်ကူတကြားအသစ်ပနက်ရက်ခန္ဓာတက်ရောက်ခဲ့တဲ့ဆိုတာနဲ့ကြားပြည်နယ်လွိုက်ကောကန္တာဟေဝံပန်
ကျင်းပြင်းနယ်ပလဲဝမြို့နယ်အတွင်းရခိုင်တပ်မတော်အေအေနဲ့မြန်မာအစိုးရတပ်တွေအကြားဖြစ်ပွားနေတဲ့တိုက်ပွဲတွေမှာကင်းတလင်းနဲ့ခမောင်းဝကျေးရွာဒေသခံနေရာကျော်ဘင်္ဂလားနယ်စပ်ကိုဒုက္ခသည်တွေအဖြစ်ယခုရပိုင်အတွင်းရောက်ရှိနေကြပါတယ်။နယ်စပ်ကိုခေလုံးမိုးရောက်ရှိနေတဲ့ကင်းတလင်းနယ်ခမောင်းဝကျေးရွာတွေကရခိုင်နယ်ခမီးမိသားစုတွေဟာကလေးတွေနဲ့အမျိုးသမီးတွေအပါအဝင်စုစုပေါင်း ရှိနေပြီးသူတို့အရေးပေါ်စားတောက်ရေးအတွက်ရခိုင်တပ်မတော်အေအေကရိတ်ခါထောက်ပံ့ထားတယ်လို့အေအေပြန်ကြားရေးမူတာဝန်ခံခိုင်တုခါကပြောပါတယ်။ဆစ်ဆောင်တွေဟာဘင်္ဂလားဒေ့ရှ်နိုင်ငံဘင်ဒရာဘင်ခရိုင်ယုံမော်မြို့နယ်ရမက်ကြီးရွာအနီးမြန်မာဖက်မှရှိနေပြီးနယ်စပ်ဖြတ်ကျော်ခေလုံးမို့စူးစမ်းနေကြတယ်လို့အဲ့ဒီနယ်စပ်မှနေထိုင်သူတွေကပြောပါတယ်။
ရှမ်းပြည်နယ်ဆောင်ပိုင်းမိုင်းပန်မြို့နယ်တွင်တပ်ဆန်းဂရုစိုက်ကတပ်ဆန်းတန်လွင်ညှိကူးကြရာတပ်ဆန်းတန်လွင်ညှိကူးကြရာတပ်ဆန်းတန်လွင်ညှိကူးကြရာတပ်ဆန်းတန်လွင်ညှိကူးကြရာတပ်ဆန်းတန်လွင်ညှိကူးကြရာတပ်ဆန်းတန်လွင်ညှိကူးကြရာတပ်ဆန်းတန်လွင်ညှိကူးကြရာတပ်ဆန်းတန်လွင်ညှိကူးကြရာတပ်ဆန်းတန်လွင်ညှိကူးကြရာတပ်ဆန်းတန်လွင်ညှိကူးကြရာတပ်ဆန်းတန်လွင်ညှိကူးကြရာ ဆင်းသက်ခဲ့ရပါတယ်
မွန်ပြည်နယ်မှာ2018ခုနှစ်တနည်းလုံးမွေးရဆေးဝါးတံဖိုးချက်တန်း1483တန်းကျော်ဖမ်းဆီးရမိပြီးကြား649ဦးနဲ့မ84ဦးစုစုပေါင်း923ဦးကိုတရားစွဲဆိုခဲ့တဲ့အတွက်ယခင်နှစ်တွေထက်ပုံမှန်မြင့်တက်လာတယ်လို့မွန်ပြည်နယ်ရဲတပ်ဖွဲ့မှူးရုံးကပြည်နယ်ရဲတပ်ဖွဲ့မှူးရုံးဦးစီးရဲမှူးမြင့်ဝင်းကပြောပါတယ်ဖမ်းဆီးရမိတဲ့မွေးရဆေးဝါးအမှု434မှုမှာစိတ်ကြွဆေးပြား402မှုဒီ6ဘိန်းစာရွက်ဘိန်းဖြူနဲ့ ice 30နမူရှိခဲ့ပြီးတထုံခရိုင်မှာမွေးရဆေးဝါးမှု105မှုမလမြိုင်ခရိုင်မှာ329မှုအထိဖြစ်ပွားခဲ့တယ်လို့ဆိုပါတယ်မွန်ပြည်နယ်အတွင်းမွေးရဆေးဝါးနဲ့ပတ်သက်ပြီးအရေးယူဆောင်ရွက်မှုများပြားနေပေမဲ့နှကူအခြေအနေထပ်ပေါ်မဆိုးရအောင်ထိန်းချုပ်နိုင်တဲ့အခြေအနေမျိုးသာရှိနေတယ်လို့ဖေဖော်ဝါရီလတရက်နေ့ကပြုလုပ်တဲ့တွေ့ရအကြိမ်မွန်ပြည်နယ်လွတ်တော်3နှစ်ပြည့်နှစ်ပတ်လည်အခမ်းအနားမှာမွန်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာအေးဆန်ကပြောပါရယ်မွန်ပြည်နယ်မှာ2019ခုနှစ်ကမွေးရအမှု290မှုမှာကြားနယ်မှာစုစုပေါင်း480ဦး2016ခုနှစ်ကမွေးရဆေးဝါး283မှုမှာကြားနယ်မှာစုစုပေါင်း45ဦးတို့ကိုဖမ်းဆီးရမိခဲ့ပါတယ်
။ကရင်ပြည်နယ်မှာအခုလကစပြီးတော့လှိုင်စင်မဲ့မော်တော်ယာဉ်တွေကိုဖမ်းဆီးမဲ့ကောလာဟလသတင်းတွေကြောင့်ဒေသခံလူစုတွေစိုးရိမ်ထိတ်လန့်မှုတွေရှိနေတယ်လို့သွားလာရေးတဲ့တချို့အခက်အခဲတွေကြုံလာနေရပါတယ်။လက်ရှိကရင်ပြည်နယ်မှာစီမံချက်နဲ့ပတ်သက်ပြီးဖမ်းဆီးတာမရှိတယ်လို့မြို့ဧရိယာတွင်းမှာရှိတဲ့ရင်စည်းကမ်းလမ်းစည်းကမ်းလိုက်နာမှုမရှိတဲ့ယာဉ်တွေကိုဒါဖမ်းဆီးတာဖြစ်တယ်လို့ကရင်ပြည်နယ်ရင်ထိန်ရဲရာရှိသူကပြောပါရယ်ကရင်ပြည်နယ်တွင်းကဒေသခံများစုဟာဇေနုတက်တာတဲ့လှိုင်စင်မဲ့မော်တော်ဆိုင်ကယ်နဲ့ကားတွေကိုတောလာရေးတွက်မိခုနေရတယ်လို့တချို့ကြတော့တိုင်းတားလက်နက်ကန်ဖွဲ့စည်းတွေကထုတ်ပေးတဲ့ယင်ထောက်ခံခြင်းနဲ့တောလာတာလည်းရှိနေပါရယ် ပြည်ကလာကစတင်ပြီးတော့မုံပြင်းထဲမှာလေယုံရွက်တရားစီမံချက်နဲ့လိုင်စင်မဲ့မော်တော်ယာဉ်ကိုဖမ်းဆီးရေးယူတာရှိတဲ့အတွက်ကရင်ပြည်နယ်မှာလည်းစီမံချက်နဲ့ဖမ်းဆီးတော့မယ်ဆိုပြီးအခုလိုကောလာဟာလာတရင်တွေပြန့်နှံ့နေတာလည်းဖြစ်ပါတယ်။
ချင်းပြည်နယ်တောင်ပိုင်းမတူပီမြို့မှာဖေဖော်ဝါရီလ၃ရက်နေ့ကတပ်မတော်စစ်ကားအစည်းအဝေးတရားခံပြည်မဖက်ကနေရောက်ရှိလာတယ်လို့မတူပီမြို့ဒေသခံတွေကပြောပါတယ်။ယခုလက်ရှိချင်းပြည်နယ်ပလောဝမြို့နယ်နဲ့ရခိုင်ပြည်နယ်ဖက်မှာရခိုင်လက်နက်ကင်တပ်ဖွဲ့အေအေနဲ့တိုက်ပွဲတွေဖြစ်ပွားနေတဲ့ကိစ္စနဲ့ပတ်သက်ပြီးတပ်အင်အား2000ချဲ့ဖို့ရောက်ရှိလာတာဖြစ်နေတယ်လို့ဒေသခံတွေကပြောပါတ
အခုတည်င်းလာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါဒေသခံဂရီနီလူတို့တွေကန့်ကွက်နေတဲ့ခြားကကရယာပြည်နယ်လွယ်ကော်မြို့ကနားဟီဝန်ပန်းချံမှာဗိုလ်ချုပ်မြင့်စီကျေးရုပ်စိုက်ထူလိုက်တဲ့အပေါ်ဂရီနီလူငယ်တွေကလည်းကန့်ကွက်မှုတွေနဲ့ကြုံနေရပါတယ်။အန်အယ်ဒီအစိုးရအနေနဲ့တိုင်းသားဒေသအတွင်းဗိုလ်ချုပ်အောင်ဆန်းရုပ်တုကိုသာလေးပေးစိုက်ထူနေတဲ့အပေါ်တိုင်းသားလူငယ်အဖွဲ့အစည်းတွေကလည်
ကျောင်းအောင်ဆန်းကျေးရုပ်လာရောက်စိုက်ထုတ်တာဟာနိုင်ငံရေးအမြတ်ထုတ်တာဖြစ်တယ်လို့ကရင်နေပြည်လူငယ်အားစုမှကိုကြီးကြီးကပြောပါတယ်။အဲ့ဒီပါတီတာရှိဖို့ဆိုတဲ့ကျွန်တော်တို့စိတ်တော်စကားပြောချင်တယ်။နောက်တစ်ခုကဒီအုပ်ထုအစီအရမှာစီဆောက်သွားတာကိုကျွန်တော်ကကြွယ်ရှုပ်ချတယ်။ဒီကြီးအုပ်ကိုပြောင်းရွှေ့ပေးဖို့ပေါ့နော်။တောင်းဆိုမယ်ပေါ့နော်။အလားတူတအားကျောင်းသားနဲ့လူငယ်များဖွဲ့ နေတဲ့အချိန်မှာသူတို့လုံရက်တွေကအလူထုတွေရဲ့ဆန္ဒကိုမပါဘဲနဲ့လှုပ်ချင်တာလှုပ်ဆိုတဲ့ဟာမျိုးသဘောကပြတ်ရသွားတယ်ပေါ့အဲ့ဒီဟာတွေလုံနေတဲ့အစားဒီတိုင်းရင်းသားဒေသမှာလိုအပ်နေတဲ့ပညာရေးလိုအပ်နေတဲ့တခြားအရေးဆန္ဒတွေမှာလုံနေတယ်ဆိုရင်တော့တိုင်းရင်းသားကအခုလက်ရှိအစိုးရတွေကဘယ်လောက်ကြီးခံရမလဲ
ပြည်내တည်တည်မှာဘူကြောင့်အန်ဆန်းရုပ်ထုအသင်းအတ္တမလာရောက်ထားရှိတာဟာတိုင်းရင်းသားစီလုံးညီညွတ်မှုကိုဖြစ်စေတဲ့အပြင်ကိုလူမျိုးရေးမုန်တီးမှုကိုပါဖြစ်ပေါ်စေတယ်လို့မွန်လူငယ်များဆောင်ရမွန်ယူဖိုရမ် MYF အထွေထွေသွင်းရေးမှူးမင်းစံနေဦးကအခုလိုပြောပါတယ
်ကျွန်တော်တို့အနေနဲ့ပူဇော်အောင်ဆန်းကိုအကြီးညိုပြတ်စေခြင်းတဲ့သဘောလည်းမဟုတ်ပါဘူးမလေးစားခြင်းတဲ့သဘောမျိုးလည်းမဟုတ်ပါဘူးဒီရုပ်ထုကိုခဲအချက်အဖြစ်တိုင်းသားစီလုံးညီညွတ်မှုမရတဲ့အပြင်လူမျိုးတစ်မျိုးနဲ့တစ်မျိုးမုန်တီးမှုတွေဖြစ်လာတာတော့အများကြီး
2019ခုနှစ်ဇန်နဝါရီလ31ရက်နေ့မှာဗိုလ်ချုပ်အောင်ဆန်းပုံသူရုပ်ထုမြင်းစည်းကြီးရုပ်ထုကိုလာရောက်ဆိုင်ထုတဲ့အတွက်ကရင်နီပြည်လူငယ်ရေးအစုတွေကနေဂန္ဓာဟေဝံပန်းချံရှိမှာထိုင်တစ်ပိတ်ပြုတ်လောက်ပြီးဆန္ဒထုတ်ခဲ့ရမှာခေါင်းဆောင်တွေအပါအဝင်ဆန္ဒထုတ်ဖို့သူ20ဦးကိုငိမ့်စုစီပုံမှန်19နဲ့ပြည်내ဆွေးရကနေတရားစွဲဆိုခဲ့ပါတယ်ကရင်နေပြည်လူငယ်အားတွေနေနဲ့ကြားပြည်နယ်ကိုခိတ္တရောက်ရှိလာတဲ့ NLD ပါတီဗဟိုထိပ်ပိုင်းခေါင်းဆောင်တွေကိုပြည်နယ်ဝန်ကြီးချုပ်ရဲ့စီမံခန့်ခွဲမှုလွှဲမှားတွေကိုတင်ပြတိုင်ကြားဖို့စ조사ခဲ့ပေမဲ့လည်းမတွေ့ဆုံနိုင်ခဲ့ပါဘူး။ဗိုလ်ချုပ်ကြီးရုပ်ကိုပြည်နယ်အစိုးရဦးစီးဆိုင်ထုတ်ခဲ့တာမဟုတ်ပဲပရဟိတအဖွဲ့အစည်းတွေနဲ့ဒေတာကန်ပြည်သူအချို့ပါဝင်တဲ့ဗိုလ်ချုပ်ကြီးရုပ်ဖြစ်မြောက်ရေးကော်မတီကဥဆောင်ခဲ့တာဖြစ်တယ်လို့လည်းကြားပြည်နယ်အစိုးရကလည်းမီဒီယာတွေကိုပြောဆိုခဲ့ပါတယ်။
ဆက်ပြီးတော့ပလောဝမြို့နယ်အိုချင်းပြည်နယ်ကနေမခွဲထွက်လို့ဘူးဆိုရင်ခရိုင်အဆင့်တိုးမြင့်ပေးဖို့ခူမီခမီးမျိုးသားပါတီကချင်းပြည်နယ်အစိုးရဝန်ကြီးချုပ်နဲ့တွတ်တော်အုပ်ထားတို့ကိုလိမ့်မူပြီးတော့အိတ်ဖွင့်ပေးစာတစ်စောင်ပေးပို့ခဲ့ပါတယ်။ဘာကြောင့်အခုလိုမျိုးတောင်းဆိုရတာပါလဲ။တခြားခူမီနဲ့ချင်းဖွဲ့ကြီးတွေကတော့ဘလို့သဘောထားကြပါသလဲ။အတောင်းဆုံးကိုတော့ကိုရောဘတ်ကစုစည်းထားပြီးနိုင်ငံရေးကနေတင်ပြပေးထားပါတယ်။
ချင်းပြည်နယ်ပလောဝမြို့နယ်ကိုခရိုင်အဆင့်တိုးမြင့်ပေးဖို့ခူမီခမီးမျိုးရပါတီကတောင်းဆိုခဲ့တာဖြစ်ပါတယ်။ခူမီခမီးမျိုးရပါတီရဲ့အိတ်ဖွဲ့ခွေးစားဟာသူတို့ပါတီရဲ့သဘောထားဖြစ်တယ်လို့ပလောဝမြို့ခြေဆိုင်ခူမီမျိုးရီအဖွဲ့သွေးမှုမှအောင်ဖြူမကပြောပါတယ်
။ခရိုင်ရဖို့တော့ကျွန်တော်တို့လည်းသိတဲ့နယ်တော့ချင်တာပေါ့နော်။ဒါပေမဲ့ဒီခွတ်ဆွဲမယ်ဆိုတဲ့ဟာတော့ကျွန်တော်တို့သဘောထားတော့မဟုတ်ဘူး။သူတို့ပါတီဆိုင်နေဆိုတော့ပါစီရဲ့သဘောထားပဲဆိုတော့ကျမတို့ကအဲ့လိုပဲခံနေ
လို့လိုက်ရင်းတဲ့သူပလောက်ဝခရိုင်ရရှိရေးကိုပိုင်အုပ်ချုပ်ခွင့်ရရှိရေးအတွက်နိုင်ငံရေးနှီးနဲ့နှစ်ပေါင်း80ကျော်ကြိုးပမ်းလာခဲ့တဲ့ပလောက်ဝမြို့နယ်ကိုချင်းပြည်နယ်မှာခွဲမထွက်စေလို့ရင်ပလောက်ဝရေးကိုဥပက္ခမပြုသင့်တော့ဘူးလို့ခူမီပါတီကနေဇန်နဝါရီလ28ရက်နေ့ကချင်းပြည်နယ်ဆွေရဖွဲ့နဲ့ချင်းပြည်နယ်လွှတ်တော်ကိုအိတ်ဖွဲ့ပေးစာပေးပို့ထားပါတယ်ချင်းတိုးတက်ရေးပါတီအတွင်းမှဦးအိုက်စောမြကတော့ 亲路苗亲人家，社会国边没批示的，第六表述苗过，三金干过来路表话嘞。
就那个阿姨，昆明有大把的，也得包他出来个嘞。本来话你昆明几多个地，那得包他们好保护不？南海把的出来了，南海的确都是在那住个西路亚的那边嘞。我就那个西路边的那了，阿里苗在地里查，亲戚妈妈、亲路苗子都是也在地里查些地母过了，干过来出来还没有。
前面那路到乌克兰乌苏博埃古十多米绵羊嘛了，都阿库路表话嘞。
阿库，印度亚个收他的。另外再看看 BBB， 啊，过来兰里到印度呢，啊，本来我罗林贵哥超市去买，那里面干这样呢，啊，过来老美的，哎呀 ，BBB 人咯，哎呀，那个车 export import 过，本来我嘛老美属于的，第二个干老美也到我利息高的干，哎，亲戚人咯，本来我个多少多利息高的算多少多，开洋气拉的吧，喏。
但是前面那个嘛，开洋内部设备，本来我呢，第一年那个开洋是多米皮肤，前面呢，所有破干的首先都买了，第二块半。
အခုဆက်ပြီးတရင်ချင်းချုပ်ကိုနားဆင်ကြရမှာပါရှင
်ရခိုင်တပ်မတော် AA နဲ့မြန်မာအစိုးရတပ်တွေအကြမ်းဖြစ်ပွားနေတဲ့တိုက်ပွဲကြောင့်ချင်းပြည်နယ်ပလဝမြို့နယ်ကင်းတလင်းနဲ့ခမောင်းဝကျေးရွာကဒေသခံတွေဘင်္ဂလားနယ်စပ်ဖက်ကိုဒုက္ခသည်တွေအဖြစ်တင်းရှောင်ရောက်ရှိနေကြပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နှင့်အဖွဲ့ရှမ်းပြည်နယ်တောင်ပိုင်းမိုင်းပန်မြို့နယ်တာဆန်းတန်လွင်မြစ်ကူးတရအတဲ့ပနဲ့ရိုက်အခမ်းအနားတက်ရောက်ခဲ့ပါတယ်
။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ဗီအန်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
တိုင်းနာဒေသတွေကထူးခြားချက်တွေကိုတိုင်းချီဆိုင် BNI ဝိုင်းတော်သားတွေကစူးစီးတင်ဆက်ခဲ့တာဖြစ်ပါတယ်ခင်ဗျာ။ VOR နေထုတ်လွှင့်ပေးနေတဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုနေ့စဉ်ည9:00-9:00ခွဲအထိ Asia Set 7 Jerusalem ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတယ်လို့ VOR ရဲ့အင်တာနက်ဆိုင်မှာ burmese.voanews.com မှာလည်းထုတ်လွှင့်ပြီးသမျှဗီဒီယိုဖိုင်တွေကိုလည်းပြန်လည်တင်ဆက်ပေးနေပါတယ်။ VOR ရဲ့ Facebook စာမျက်နှာမှာလည်းဗီဒီယိုသတင်းတိုတွေကိုကန်တာလိုက်လွယ်တကူကြည့်ရှုနိုင်ပါတယ်ခင်ဗျာ။ဒီကနေ့ညနေပိုင်းထုတ်လွှင့်သွားမယ့် VOA အစီအစဉ်တွေကိုတော့ညနေ6:00-9:00အထိလိုင်းဒိုမီတာ16.25တို့မှာဖမ်းယူနိုင်ပါမယ်။အခုတော့ကြံနေသေးတဲ့အချိန်တော်တွင်မှာသတင်းအကြီးအကျယ်ကိုဒေါက်ခင်မျိုးသက်ပြောပြမှာပ
ါ။ဗင်နီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုကိုသူနှုတ်ထွက်ရဆိုင်အညှိနှိုင်းရုံမှာတပါတခြားဆွေးနွေးမှုတွေလုပ်ရမယ်အချိန်ကတိတ်လွန်ခဲ့ပြီဖြစ်ကြောင်းဗင်နီဇွဲလားနိုင်ငံဆိုင်ရာအမေရိကန်အထူးတန်တမန်အီရီယတ်အေဘရမ်စ်ကပြောကြားလိုက်ပါတယ်။မာဒူရိုမှာရုရှားနဲ့ကျူဘာကမိတ်ဆွေတွေရှိနေတယ်လို့အမေရိကန်နိုင်ငံခြားရေးဌာနမှအထူးတန်တမန်အေဘရမ်စ်ကစက်တဘရီနေ့မှာသတင်းတောက်တွေကိုပြောပါတယ်။အမေရိကန်အောက်လွှတ်တော်မှာဒီမိုကရက်တွေအင်အားကောင်းလာပြီးဥတီလှုပ်ဆောင်လာတဲ့သမ္မတရဲ့ဗန်နိုင်းစီးပွားရေးလုပ်ရတွေပေါ်မှာစုံစမ်းစစ်ဆေးမယ်ဆိုတဲ့ကိစ္စကိုသမ္မတကဒေါ်နယ်ထရမ့်ကပယ်ချလိုက်ပါတယ်။အောက်လွှတ်တော်စုံစမ်းရေးကော်မတီဥက္ကဋ္ဌအဒမ်ရှက်ဖ်ကိုထိုးနှက်ဝေဖန်ရင်2016ရွေးကောက်ပွဲမှာရုရှားနဲ့ဆက်ဆက်ခဲ့တယ်ဆိုတဲ့ကိစ္စလုံးဝမရှိတယ်လို့အခုတခါလဲသူ့ရဲ့ဗန်နိုင်းပုဂ္ဂိုလ်ရဲ့ဆက်ဆက်ရရကိုအကြောင်းမဲ့အပြစ်ရှာကတိကောက်ဖြစ်အောင်လုပ်နေတာဖြစ်တယ်လို့လည်းသမ္မတကပြောပါတယ်။ရခိုင်ပြည်နယ်ထဲမှာတိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ဒုက္ခသည်တွေနောက်ထပ်တင်းရှောင်မလာရအောင်ကြိုးစားတဲ့အနေနဲ့ဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံနယ်စပ်ကိုပိတ်ခဲ့ရတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီး AK Abdul Momen ကပြောပါတယ်။ဒါအပြင်မြန်မာစစ်တပ်ကအရင်ကမွတ်စလင်တွေကိုတိုက်ခိုက်ခဲ့ပြီးအခုတော့ဗုဒ္ဓဘာသာဝင်ဟိန္ဒူနဲ့တိုင်းရင်းသားတွေကိုပါပြစ်မှတ်ထားတိုက်ခိုက်လာတယ်လို့လည်းနိုင်ငံခြားရေးဝန်ကြီး Momen ကဝေဖန်ခဲ့ကြောင်း Times of India သတင်းမှာဖော်ပြထားပါတယ်။ကုလသမဂ္ဂလူသားချင်းစာနာမှုဆရာ UNHCR အထူးတန်တမန်အန်တိုနီနာဂျိုလီကရင်ဂျာဒုက္ခသည်တွေကိုတောက်လျှောက်ကူညီထောက်ပံ့သွားဖို့နဲ့ဒီဒုက္ခသည်တွေနိုင်ငံမဲ့ဖြစ်တာတွေနဲ့အိုးအိမ်ဆန့်ခွာထွက်ပြေးနေရတာတွေကိစ္စတွေအဆုံးသတ်နိုင်ဖို့လူအပ်တာတွေလှုံ့ဆော်ပေးဖို့အတွက်မြန်မာအစိုးရကိုသူ့ရဲ့ဘင်္ဂလားဒေ့ရှ်ခီးစဉ်အပြီးမှာပဲတိုက်တွန်းပြောကြားလိုက်ပါတယ
်။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာပါ။ဒီမနက်တည်းအစီအစဉ်ထုတ်လွှင့်ရင်းမှုကကိုကျော်အောင်လွင်ဖြစ်ပါတယ်။အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Darrell Smith ဖြစ်ပါတယ်။တောင်းကြနေမနက်ပဲ 6:00-9:00 TV VOA အစီအစဉ်တွေကိုလိုင်းလိုမီတာ30.40 48နဲ့လိုင်းလံမီတာ190တို့ကနေထုတ်လွှင့်ကြတာဖြစ်ပါတယ်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကြော်ရှင်ပွင့်ရာနေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးပါ။ကျွန်တော်ညောင်ဝင်းအောင်ပါ။
This program has come to you from the Voice of America, Washington.